Welcome to the Voice of America in Burmese.
Mingala nya jam ma khmyar. Sanawaila 18 ye tanin la ni nya ban view nya ba ba season de ko American Pirangsu Washington DC myo ro ga ni dai yak tholin pin ne ba bi. Myama sanaw jin nya 9 nai ga ni 10 nai chi tholin pin ne de season ko ro nanometer 1925 30 to apin nanometer 190 ro ga ni dai yak na sin na ja de lo. View myama ban ye Facebook ne YouTube san myan na ro ga ni le dai yak na sin na ja ba le khmyar. ဒီကနေ့ညမှာအစီအစဉ်မူအဖြစ်နဲ့ကျွန်တော်ဇောင်းဝိုင်းကဆောင်ရွက်ပြသပါမယ်ခင်ဗျာ
။ဘေးရောဂါများအများဆုံးကျော်လွှားနိုင်ကြပါစေဗျာ။ဥလားတက္ကမအတွင်းမှုချုပ်ရဲ့မြန်မာနိုင်ငံဆရာအထူးကိုယ်စားလှယ်ဟာထိုင်းဝန်ကြီးချုပ်ကိုဘန်ကောက်ကစွာရင်တော့မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။တယ်လီနော့က Wave Money အစုရှယ်52ရာခိုင်နှုန်းကိုရုံးမအုပ်စုကိုဒေါ်လာ53သန်းနဲ့ရောင်းချဖို့သဘောတူလိုက်ပါတယ်။တာတော်ပြည့်ပယ်ဒိန်းတာဒုံးကြီးနဲ့စင်ကိုပြောင်းအောင်မျိုးတော်လေးစိတ်ကနေတင်းလာနေကတော့ကိုရီးယားကစမ်းသပ်ပြစ်လွတ်လိုက်ပါတယ်။အဆရှိတဲ့သတင်းတွေနဲ့တူအခြားသတင်းတွေကိုစီစဉ်မှုကိုစော်ဝင်းလိုက်နဲ့ကျွန်တော်တမောင်တန်းတို့ကတင်ဆက်ကြမှာပ
ါဟုတ်ကဲ့ပါခင်ဗျာသတင်းတွေနားဆင်ပြီးဒီကနေ့ညသောရရှင်တို့နားဆင်ကြရမယ့်အထဲမှာတော့ချင်းမြင့်နိုင်မှာစစ်ကောင်စီကကားနဲ့တိုက်အဖမ်းခံလိုက်ရတဲ့သတင်းတောက်တွေအမှုနဲ့ပတ်သက်လို့
စီစဉ်တာစုပြောရရမှာချင်းမြင့်နိုင်ရေမြို့မရေဆန်းကိုပြန်လွှဲပေးလိုက်ပါနော်လွှဲပေးလိုက်တော့ဒီနည်းနဲ့ကျတော့သွားပြီးတော့ဒီနည်းနဲ့ဆိုတော့ဒီကပြောပြီးမမေ့အောင်ပေါ့စစ်ကောင်အရင်ချင်းနေပြီလို့
သူတို့ရဲ့ရှင်းနေတွေကအမှုနောက်ဆုံးအခြေအနေတွေပြောပြထားတာတွေကိုဥစွာနားဆင်ကြရပါမယ်။အဲဒီနောက်မှာတော့စစ်ကောင်စီကနှစ်ရှည်နိုင်ငံရေးအကျဉ်းသားတွေကိုနေထောင်တွေကိုပြောင်းရွှေ့နေတာမြန်မာနိုင်ငံအတွင်းအိုမီခရွန် COVID-19 ကူးစက်မှုအခြေနောက်ဆုံးအခြေအနေနဲ့ချင်းပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာကြောင့်ကုန်စည်နှုန်းတွေကြီးနေတာစတဲ့သတင်းပေးပို့ချက်တွေကိုနားဆင်ကြရပါမယ်။နောက်ပိုင်းပတ်စင်ခါရတွေမှာတော့သတင်းတော်မှစုစီဝါရေးကဏ္ဍဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တိုင်အောင်သတင်းလွှာတွေကိုတင်ဆက်ပေးတော့ပါပါ။အဲဒီမတင်ဆက်ခင်အခုရင်ဆုံးတော့တနင်္လာနေ့ညအတွက်နောက်ဆုံးတဲ့နေကိုဥတ္တမောင်တန်းနဲ့အတူကျွန်တော်ဇောင်းဝိုင်းကတင်ပြပေးတော့မှာခင်ဗျာ
ကျွန်တော်တို့မှတွေ့မှုကြောင့်ရမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်နိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်နိုချားကိုဘန်ကောက်ကအစိုးရအိမ်တော်မှာဒီကနေ့ဇန်နဝါရီလ18ရက်နေ့ကတွေ့ဆုံခဲ့ပါတယ်တွေ့ဆုံတဲ့အသေးစိတ်သတင်းကိုတော့မသိရသေးပါဘူးကျွန်တော်တို့မှရဲ့အထူးကိုယ်စားလှယ်ဟာသူ့ရဲ့နှစ်တကူနှုတ်ဆက်စကားမှာမြန်မာပြည်သူလူထုနဲ့စီးလုံးညီညွတ်စွာအတူရည်ကြောင်းပြောကြားခဲ့သလိုမြမအရေးကိုဖြည့်ရှင်းဖို့ကြိုးစားတဲ့အခါမှာပြည်သူလူထုကပဲဥဆောင်တာမျိုးဖြစ်ရပါမယ်။ဖြည့်ရှင်းတဲ့အခါမှာလည်းမြမပြည်သူတွေရဲ့စံတလွတ်လပ်ရေးကောင်းဆောင်တွေလိုလားတဲ့စီးလုံးညီညွတ်မှုဒီမိုကရေစီခွင့်တူညီမျှမှုတရားမျှတမှုကိုယ်ပိုင်ပြဋ္ဌာန်းခွင့်စတဲ့အခြေခံမူတွေကိုထင်ဟခြုံငုံနိုင်စွာရှိရပါမယ်လို့သူမဆွဲကင်သွားတဲ့မူတွေကိုလည်းတင်ပြသွားခဲ့ပါတယ်။မြမနိုင်ငံကဒီမိုကရေစီကိုပြန်လည်ထူထောင်ရေးမှာဒေါက်ဆန်းစုကြည်ဟာမရှိမဖြစ်ကြောင်းဖိလစ်ပိုင်နိုင်ငံကြီးဝန်ကြီးတီယိုဒိုရိုလော့ခ်ဆင်ကတရင်းကုန်တွေကပြောကြားလိုက်ပါတယ်။ဒေါက်ဆန်းစုကြည်ပေါ်ပြစ်ဒဏ်ထမ်းမှချမှတ်လိုက်တဲ့ပုံမှာရှုတ်ချရင်သူကအခုလိုပြောလိုက်တာပါ။မြမတပ်မတော်အဖို့ကြောက်เสียဘာမှမရှိပါဘူးလို့လည်းသူကဆိုပါတယ်။ဒါပေမဲ့သူကကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာနိုင်ငံဆိုင်ရာစူးစမ်းမှုတွေကိုလည်းထောက်ခံထားပါတယ်။ကမ္ဘောဒီးယားကမြန်မာနိုင်ငံကြီးဝန်ကြီးကိုစီးဝေးတရားဖို့ဖိတ်ကြားခဲ့တာပေါ့။ချားအာဆီယံဖွဲ့ဝင်နိုင်ငံတွေဖြစ်ကြတဲ့မလေးရှား၊အင်ဒိုနီးရှားနဲ့စင်ကာပူတို့ကသဘောမတူခဲ့ကြပါဘူး။အာဆီယံအမြင်စီးစီးလုံးလုံးဖြစ်ဖို့အချိန်ယူရဥမာဖြစ်ကြောင်းအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီးဌာနအာရှပစိဖိတ်ရေးရာဌာနညွှန်ကြားမှုချုပ်ဂျိုင်လာနီကပြောကြားပါတယ
်။နော်ဝေးနည်းပညာကုမ္ပဏီဖြစ်တဲ့တယ်လီနော့ကမြန်မာနိုင်ငံမှာရှိတဲ့ဖုန်းနဲ့ငွေလွှဲလို့ရတဲ့သူ့ရဲ့ Wave Money အစုရှယ်ယာ51ရာခိုင်နှုန်းကိုရုံးမအုပ်စုကိုဒေါ်လာ53သန်းနဲ့ရောင်းချဖို့သဘောတူလိုက်ကြောင်းကုမ္ပဏီတစ်ခုကဒီကနေ့ပူတဲထုတ်ပြန်ပါတယ်။ရှယ်ယာဝယ်ယူတဲ့ရုံးမMFS Holding Limited ဟာစင်ကာပူနိုင်ငံမှာမှတ်ပုံတင်ထားတဲ့ Yoma Strategic ကလက်အောက်ခံအဖွဲ့အစည်းပါ။ Wave Money ရဲ့တန်ဖိုးကဒေါ်လာ104သန်းရှိနေပါတယ်။2020ခုနှစ်လလောက်မှာ Telenor ကုမ္ပဏီကသူ့ရဲ့အစုရှယ်ယာတန်ဖိုး 86.5 သန်းရောင်းချဖို့လက်မှတ်ထိုးခဲ့တဲ့အချိန်တုန်းကတော့ Wave Money ရဲ့တန်ဖိုးကတန်150ဝန်းကျင်ရှိခဲ့ပါတယ်။မြန်မာနိုင်ငံမှာမနစ်ဖေဖော်ဝါရီလကစစ်တပ်ကအာဏာသိမ်းပြီးနိုင်ငံရေးမတည်မငြိမ်ဖြစ်လာတဲ့နောက်တယ်လီနော့ကသူ့လုပ်ငန်းတွေပြန်ရုပ်သိမ်းဖို့ကြိုးစားလာတာဖြစ်ပါတယ်။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းမြန်မာနိုင်ငံအတွင်းကတယ်လီနော့ဆက်သွယ်ရေးလုပ်ငန်းတွေကိုဒေါ်လာ105သန်းနဲ့လေဗနွန်နိုင်ငံက M1 စီးပွားရေးအုပ်စုကိုရောင်းချဖို့သဘောတူခဲ့ပါတယ်။အဲ့ဒီရောင်းဝယ်ကိစ္စတွေကိုလည်းမြန်မာအာဏာပိုင်တွေဘက်ကခွင့်ပြုချက်ရရှိဖို့စောင့်နေတာဖြစ်ပါတယ်။2020ခုနှစ်မှာတော့ Wave Money နဲ့ငွေပေးငွေယူလက်ပတ်နေတဲ့တန်ဖိုးကဒေါ်လာ8.8 ဘီလီယံအထိရောက်လာပါတယ်။2021ခုနှစ်ဇွန်လလောက်ကစပြီးတိတိတသာတိုးတက်လာတာတွေ့ရသလိုနောက်ထပ်အလားအလာကောင်းတွေတွေ့နေရတယ်လို့လည်းကုမ္ပဏီတစ်ခုပူးပေါင်းထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်ခင်ဗျာ
Tarobi Berida, Donji Nasingo, Pyongyang Muro, Lizekani, Tanila Niga, Mokuriaga, Jello like Barelo, Tanguria Sedaka Piovari. Chilokare Dojia, Kwawe Afin, Kilo, Tonga Chese, Mayafi, near those at Chomai, a mere lizard Nick Kilometer, Mayafi, and Sachomai Dogere Lule, Tanguria Uzi Chomia, Pude Puega, Tobia Mare. Yokoria Shigani, Tamobia Regu, Chagabon Yarelo, Japan Kawi Winji, Nobuo Kishiga, Subare. Deep Pilubu Abima, Tanguria Muda Lunu, Kansi, a Yibo, Siwu, Hogabi, Chenidia, Yazo, Suniwa Jansabu, Yichi, Chow, Kansi, a Puebunera, Toyabare. A deep Pilubuha, Nina, and Lunu, Bochejo, Chidelo, Japan Suya, Dumwinjo, Hirokazu, Matsunoga, Shokalai Bare. Korea Jose, Yenya in a DJ to Kulomo, Senza, Botion and Jai Munitana, Pyoy, so when she do Charlie Jangado, Taiton like Bale. American Peso, Ye Utada, Teamu, Machida, Jang, Dongji, the Zin Pilot, I time Yok Koreaga, Joalo, Tolai Dababe, Tongoria, Nanga, Sonuga, Nanga, Lila, Hankook, Taku, Pomoka, Mason, Riskiga, Tongta Bale.
Nanganotis, Pamun, Swedene, and Sanyare, Ukraine Tamaraha, Petro Poroshenko, Pia, and Sambo, Tenila Niga, Ukraine and Gopian Lavare, Tupo, Sesu Jedima, Nangay, Yuja Parelo, Tamaraha, Poroshenko, Yongji Nibare, Pulanga was on Muni, Leyene Yaulare, Tamaraha, Poroshenko, Taukane, Taunachi, Biduri, Kiev, Lizzie, Malayo, Chuzoga Jabare, Taukan to the Chukantar and Pussy Saranimaro. Democracy lo ade pini muri ya sura sadari tuhabare. Swasujat ini pada bi sungansi seni rekala tuh Mr. Poroshenko gu zaman yubi cokta malasura tiayunga sumpah mati bare. Rusia mengyuzung longanji gu pasai ne tamrahan Poroshenko ha Ukraine ngaya acanda zong siwai longanji ni deka teupi bare. Natang tersele natang tersa ngaku ne Ukraine ngaya siwai ngah Rusia ru coro nakan bi tarik kuatui tamare gu muci taupanbu cangwi tuh mnya bi yang cara niama. Two power and butter carrel, Suashi Niriga Susuetaraba, Nanganotisa Papu Sujane, Songansis in the chain twin, Mr. Poro Shankoya, Pansamut Chugule, Asuya Tincho Tabare, Timutinsha and not Tauna Sangani, Tichakayana Mare, Mr. Poro Shankogaro, Tuma, Apimishi, and Josu Tabarakne.
And then Yava Yamava Sizeniku, Nawai Gonaigani, Senaiti, Nitomita Saku, Kilohat Stinga Lingatonia, Nitomita Nasanga, Kilohat Titishikontonia, Nitomita Tonsene, Kilohat Kotonton Aropin, Senate Ningrima, Nilamita Diagose, Kilohat Stinga Kongangani, your Torian Pinivarishin
Yavai the Ring will view you got selecting anybody. Sorry, Arabia Nanga Nuro, Jerama Shire, Islam Nanga Yabuan Sawyer, Pue, Yonjo Matawin Yubo, Iran Tatamando, Yoshi, Doja Vilo, Iran Nanganyai, Tana, Piogun Ya, Sahi, Kadi, Sedaga, Piotling Nema, Tanilanima, Piojabare. Sorry, Ned, Iran Nanganuha, Tataman Sedrego, Natan Sachau Kudema, Tata Kajabare. Manegama Sabi, Nanangan Daya, Suniwari, Sagebi, Dizibalama, Iran Tatamandogo, Visa, Tobibo, Sorry, Arabiaga, the ball to get up, Chibare. A coolie sweetie were legend tiger bivavi. The sweetie were rima, a pian lan, rinu, trilly shibi, me, bobi, sorry, arido, chano, melo, sorry, arabia, piovare. Irangado, a dider, cooti, he ok bibilo, sovare. Sorry, arabiama, iranga, tayopun, and I mo, a mias, and then pinaja, piovarelo, iranga, piovare. Syria, Lebanon, irapati, bukabima, sajin bear, poesirigo, irane, sorry, arabia, ruga, nemiaza, tauka, bamboo, kajaraba. Irane bauzitare. Yimenanga, who do you look shamun and sipin, Aram Mahame Pego, sorry Arijaga, Usang Nibare?
Yamanangama Lunga and Salina doing Omicron Covenant, the yoga, Pokusa to listen to Dushiga down, Sikonsi Jamai Tanaga, Dignity, and Topiamare, a good Dushiga to Ridega, Tonga Chauha, Yamanangandari Pichabi, Chan Chauga, Nanganja Dari Pitelu Subare, Turuha, Malaysia, Philippine, Tang, UAE, Singapore, Nanganugani, Relief Line, Pianaja to Ripitelu Subare, Turugo Tija Quetabi, Sikutamu Beni, Elu, Jamai Tanaya, Topian Jama, Popia Tabare, Chenamabe, Indian Nangam Muro, New Delhi, Ne, Sivai Muro, Mumbai, Ma, Bigger and Salina, I doing, Covid, Kukanyatu, Tidita, Jasin Dodalu, Kukanyatu, Umyazu Hale, Emani, Tata, Lajare, Lutawan Shituriga, Digini, Jobare, Mumbai, Ma, Tenangu, Niga, Poku, to Kunatan Shia, Jo, T, Jasin Labi, Dila Adwin, Daha Anezong, Aji Edwa Chibare, Dili Miu Malay, Zanwaila Satong Yeniga, Poku Satu, Natang Shetong Jor, Shiagani, Chasin Labi, Digni Maro, Poku Satu, Lute, Tatangwe, Au Yaula Melu, Chama Itanaga, Kamantabare, Nisama Ingrega, Miovisa, Pion Omicron, Covid Bori, Chang, TJ Kusen Navy, Me, New Delhi Ma, Mumbainga, Seyo Nimaba, Luna Garden Shitse Yakanonjo, Luna Mishibulu, Piobare, Kayoga and Pina Shingaro, Fibwai Lala Matanang Alon Titan, Kusemu Minzong Yolan and Elu, 3 Penny Jabarakne.
Australia, Piwin with Lone Visa, Pain and Yishibime, Kavan number 10, Dennis Tama, Novak Jogovic at Piwin with Chen and Jago, when you just caught Morrison up Point Halai Bade. Ubreya Donati, a Lulia Visa, Baby Me, Mangane Chinima, Piana Nibi, Eddie Chima, Ma, Dago, Sinama, Chabare, Elu. 2GB radio go with Joga Piojavare. Luimu Jija Ure Alma, Jogovigo, Luliao, not only visa to Bilo Miaro Vime, Mapimani, Lobiame, Kesa, Damamu, Sana Tautame, Kesa Pi, Luimu Jija Uniga, Lekangelo Shino, visa to Bina Mare, Dine Denanima, Sadding at Australia, Tennis Dimoma, Jogovia, Nasset, the Jamie Grand, Slam Sugo, Yao, Josabo, Australia, Yoshi Gabime, Huye, Lelo Social Dogavare.
Tikniha, American Piran Zuma, Nangandara and Gandu Nimia, Kunye Yashi, Lushagatu, Martin Luther King Jr., Tayma, Nangaro Alayani Pipare, Atlanta Muga, Dauta King, Tia Holy Shigere, Evanessa Baptist Chachma, Chimpame, Nepal, Upu Sudamwego, Atlanta Muro, Georgia Pine, Ucho Yemune, American Teloto, Ama, Raphael Wanokto, Teofu Shibare, Martin Luther King Jr., Atekosa Tonin, Muni Lepide, Dignimene, Senaima, Chimpame, Wupu Sudanwego, Facebook, YouTube, The King Center Dog Oagine, Atlanta Muga, Fox Yotanugani, Diet Tolin Tomelo, Atlanta Muro, Atlanta Muga, Kense Dagatina Tabare, Dininile Baimaro, The King Center Gani, Atlanta Mule, T, Pituri, Lanshaw Chitabule, Season Tajabarakna. နောက်ဆုံးရသတင်းတွေကိုဥတ္တမောင်တန်းနဲ့အတူကျွန်တော်ဇောင်းလိုင်းတို့ကတင်ပြပေးခဲ့ကြတာပါခင်ဗျာ။ဖြူအမေရိကန်တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုတော့သတင်းပေးပို့ချက်တွေကိုတင်ပြပေးဖို့အလဲရလာပြီမို့ပထမအဦးဆုံးတော့ချင်းမြင့်တိုင်းမှာစစ်ကောင်စီကကားနဲ့တိုက်ပြီးဖမ်းဆီးခံရတဲ့တင်းနောက်တဲ့အမှုနောက်ဆုံးအခြေအနေကိုပြောပြကြပါမယ်။ ပြီးကနေ့စီစဉ်မာလ9ရက်နေ့ကရန်ကုန်မြို့ချင်းမြင့်တိုင်းမြို့နယ်မှာဆန္ဒပြသူတွေကိုစစ်ကောင်စီတပ်တွေကားနဲ့အတင်းဝင်တိုက်ဖမ်းဆီးခဲ့စဉ်ဒဏ်ရာတွေနဲ့ဖမ်းခံခဲ့ရတဲ့အမျိုးသမီးသတင်းတောင်နဲ့ဓာတ်ပုံသတင်းတောက်တို့ကိုရသက်တက်ကြီးပုံမှ900ကကြီးနဲ့စစ်ကောင်စီကတရားစွဲဖို့ပြင်ဆင်နေပါတယ်။ဥကောင်းပိုင်းအပါအဝင်တကိုယ်လုံးဒဏ်ရာတွေရထားတဲ့တင်းတောက်မှတ်မှုရတနာခ ောင်ကပြောပြပေးပါပါခင်ဗျာ
ပြီးခဲ့တဲ့2021ခုနှစ်ဒီဇင်ဘာလ5ရက်တနင်္ဂနွေနေ့တုန်းကရန်ကုန်တိုင်းကြီးမနိုင်မြို့နယ်ပန်းမင်ကြီးလမ်းမပေါ်မှာငင်းငိမ့်ချမ်းချမ်းနဲ့ခြိတဲ့ဆန္ဒပြနေတဲ့လူအုပ်ထဲကိုစစ်တပ်ကနေကားအရှိန်ပြင်းပြင်းနဲ့ဝင်တိုက်ပြီးတော့ဖမ်းဆီးခဲ့တဲ့အချိန်မှာမြန်မာ Press Photo Agency MPA သတင်းဌာနကရုတ်တံသတင်းတော့တဦးဖြစ်တဲ့မမှုရတနာခတ်မှုမှုထွန်းနဲ့ဓာတ်ပုံသတင်းတော့ကိုကောင်းဆက်လင်းတို့ဖမ်းဆီးခံခဲ့ကြရတာဖြစ်ပါတယ်။အဖမ်းခံရတဲ့အချိန်မှာမမှုရတနာခတ်မှုမှုထွန်းဟာသူ့ရဲ့ဥကောက်မှာဒဏ်ရာအပြင်းထန်ရခဲ့တယ်လို့ကိုကောင်းဆက်လင်းဟာလည်းခါအောက်ပိုင်းဒဏ်ရာနဲ့ဖမ်းဆီးခံခဲ့ရပါတယ်။သူတို့နှစ်ဦးစလုံးကိုအများပြည်သူအထိတ်တလန့်ဖြစ်အောင်ကြံစည်ဆောင်ရွက်မှုအစိုးရဝန်ထမ်းတွေပြစ်မှုကျူးလွန်အောင်လှုံ့ဆော်မှုစတဲ့ရာဇဝတ်ကြီးပုံမှ905ကကြီးနဲ့တရားစွဲဖို့စစ်ကောင်စီကပြင်ဆင်နေပါတယ်။စစ်ဆေးရုံမှာတလားကြော်ကြာစေကူတာမှုခံယူခဲ့ရတဲ့မမှုရတနာကိုရွှေပြည်သားစစ်ကြောရေးမှစစ်ဆေးဖို့ပြီးခဲ့တဲ့ January 17ရက်နေ့မှာစစ်ကောင်စီကခေါ်သွားခဲ့ပြီးတဲ့နောက်မှာတော့ဒီကနေ့ January 18ရက်နေ့မှာကြီးမနိုင်မြို့နယ်တရားရုံးမှာရုံးထုတ်ခဲ့တယ်လို့သူ့ရဲ့ရှင်တွေကပြောပါတယ်
။စစ်ကောင်စီကြောရေးရတယ်မှာကြီးမနိုင်ဒီမြို့မှာရေဆန်းပြန်ပြောင်းပေးလိုက်ပါတော့နော်။ဆွဲပေးလိုက်တော့မိမိနဲ့ကျတော့တော့ပြီတော့ဒီလူကြီးတွေဆိုလို့ကြားပြောပြီးမမေ့အောင်ပေါ့။ဒီကျွမ်းအရင်ကြည့်နေကြည့်တယ်လို့ပြီးတော့ဟိုမြို့မှာမြင်ရပြီးတော့ဒီတော့မြင်နေရတယ်ပေါ့။ဒီနေ့ကတော့ဟိုအတန်ဖြင့်တော့တက်တာပါဘူး။ဟိုအစိုးဆုံးကတော့ခြေောက်ပေါ့ခြေောက်တန်ရတော့ပူတာပေါ့နော်။လမ်းမလျှောက်နိုင်ဘူး။
ဟိုတန်းတန်းနေရလဲရူးတူရမစက်ပြီးဘောနော်ဒီနေ့ဇမားထက်ကြီးတာတယ်မမှုရနာနဲ့အတူစာနာပြပွဲသတင်းယူနေချိန်မှာပဲစစ်တပ်ကနေကားနဲ့အတင်းဝင်တိုက်ပြီးတော့ဖမ်းဆီးခံရတဲ့ကိုကောင်းဆက်လင်းဟာလဲဒဏ်ရာတွေအရှိမပြောက်ခင်မှာစစ်ကြောရေးမှာစစ်စေးမေးမြန်းခံရပါတယ်
ပြီးခဲ့တဲ့ဇန်နဝါရီလ10ရက်နေ့တနင်္လာနေ့တုန်းကတော့အင်းစိန်ထောင်ကိုလွှဲပြောင်းထားတယ်လို့သိရပါတယ်ကိုကောင်းဆက်လင်းရဲ့နောက်ဆက်တွဲအခြေအနေကိုလည်းရှင်းနေဖြစ်သူကအခုလိုပြောပြပါတယ်ဒီကောင်ရောက်ပြီးတော့မှသူလည်းဇမန်ကြီးသားတယ်သူကနှစ်ဆယ့်ငါးရက်နေ့ဒီဇမန်ကြီးသားတယ်နှစ်ဆယ့်ငါးရက်နေ့မှာသူအမှုဆက်တင်လို့ရှိတယ်ငါငါကြာပြီးပါပဲငါငါတက်ကြာပြီးပါအဲသူလည်းခါရုံးနဲ
ဆစ်ဆေးယုံမှာကုတာမှုပေးနေပေမဲ့ယောဂအရှိမပြောက်ခင်ပါတယ်စစ်ကြောရေးကိုခေါ်ယူဆစ်ဆေးခံခဲ့ရတာဖြစ်ပါတယ်သူတို့နှစ်ဦးစလုံးဟာဆန္ဒပြဝယ်တရင်ရယူနေချိန်မှာဖမ်းဆီးခံခဲ့ရတာလို့မြန်မာပရက်စ်ဖို့တိုအေဂျင်စီ MPA တရင်ဌာနကပြောကြားပြီးပြန်လွတ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်စစ်ကောင်စီကတော့သူတို့တွေဟာဆန္ဒပြဝယ်တွေမှာကိုယ်တိုင်လှုံ့ဆော်ပြီးတော့တရင်ရယူတဲ့အတွက်ဖမ်းဆီးခဲ့တာဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ် ရန်ကုန်မြို့ဗဟန်းမြို့နယ်ရွှေကုန်းရိပ်မှုအိမ်ယာတိုက်ခန့်တစ်ခုမှာပြီးခဲ့တဲ့ဩဂုတ်လ15ရက်နေ့တုန်းကဖမ်းဆီးခံခဲ့ရတဲ့ BBC Media အရှင်ရဲ့ခန်းစားကြည့်အစီအစဉ်တင်ဆက်သူမတ်ထက်ထက်ခိုင်ဟာလည်းသူ့စွဲဆိုခံထားရတဲ့ရာဇသက်ကြီးပုံမှ905ကာကြီးအမှုမတရားအသိမ်းဆက်သွယ်မှုပုံမှ18တို့အတွက်တရားရုံးမှာစတင်စစ်ဆေးကြားနာမှုတွေလုပ်နေပြီလို့ရှင်းနေကပြောပါတယ်။
18ဒီကမင်္ဂလာတောင်ကျွတ်ကိုဆွဲထားတာ။ခန်းကတော့905ကမင်္ဂလာတောင်ကျွတ်ကိုဆွဲပြီးသွားပြီ။
မင်္ဂလာတောင်ကျွတ်ကတော့တရားလူပဲဆွေရတယ်။စစ်ကွန်တင်နော်မင်္ဂလာတောင်ကျွတ်။ပြန်မာရေးကောင်းပါလေ။ပြန်မာရေးကောင်းပြီ။စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာတော့သတင်းမီဒီယာလုပ်ငန်းလုံခြုံရေးသူတချို့နဲ့အရင်တုန်းကသတင်းတော့လုတ်ခဲ့ဘူးသူသတင်းမီဒီယာသမားတချို့ဖမ်းဆီးခံခဲ့ရပြီးတော့ကြီးလေးတဲ့ပြစ်ဒဏ်တွေချနိုင်တဲ့ပုံမှန်တွေနဲ့တရားစွဲဆိုထားသလိုသတင်းသမားတချို့ကိုလည်းထောင ဒီမှာဆက်ပြီးတော့အမှုရင်ဆိုင်နေရတယ်လို့ပြည်တွင်းကသတင်းတောက်တွေပြုစုထားတဲ့စည်ရင်းအရာသိရပါတယ်ရှင်။
မဆုံမွန်တင်ပြပေးကြတာပါခင်ဗျာအခုဆက်ပြီးတော့စစ်ကောင်စီကနိုင်ငံရေးအကျဉ်းသားတွေကိုရဝေးထောင်တွေပို့နေတဲ့သတင်းကိုပြောပြပါအောင်မယ်ရန်ကုန်တိုင်းစစ်အုပ်ချုပ်ရေးထုတ်ပြန်ထားတဲ့မြို့နယ်တွေမှာစစ်ခုံရုံးကနေနှစ်ချေထောင်နှံချထားတဲ့နိုင်ငံရေးအကျဉ်းသားတွေကိုရဝေးထောင်တွေစီကိုစတင်ပြောင်းရွှေ့နေပါပြီရန်ကုန်အင်းစင်အကျဉ်းထောင်ကအကျဉ်းသားတရာနီးပါးကိုမန္တလေးဥပိုလ်ထောင်အပါအ
Muga, Mule Chuba, Samata the Chugu, Data Apawin, Nishi, Pitanui, Sekunga, Chama Kerawa, Eric Pitanui, Yang Insane Tama, Chinchani, and Engaja Shisejogu, Mali Ubu Tangu, Pyongshu Lai Dalu, a Genari Mugu, Lepa Sawani, Shinu Duga, Vuigu Piovari. Insane Tawani, Pyongshu Kare, and Engaja Nyasuga, Mali Ubu Tangu, Pyongshu Kara, Pibio.
နှစ်ဆယ်ဝန်းကျင်ကတော့အခြားရဝိတွေကိုပို့ဆောင်ခံရတယ်လို့ရန်ကုန်ရှင်းနေသူကပြောပါတယ်။ဒါကြောင့်ဒီကြားစစ်ကောင်ကလည်းကြားရတဲ့အမှုတွေကလည်းအဲ့ဒီပါပါလို့တော်တော်များများတော့တရားဝင်တို့တောင်းလာလို့တရားတို့တောင်းဝင်ဆော့ပြားဒီမှမင်းတွေပါပို့ရတာပါ။မုတ်ပြင်းနဲ့ကင်းပြင်းနဲ့ပက်ပြောင်းရွှေ့ခံရသူတချို့လည်းရှိပါတယ်။အဲ့ဒီသူတွေဟာ 2022年2月28日，苏州一处变态的三大妖女呢，徐碧达妖女、德公世间妖女、张德公妖女、苗德公妖女呢，德公西边妖女里个失控妖女个里边，对待保卫那些变态的队伍，抢劫了七八人。西高西路就一破里个三大妖女里个，突然间被开票开边闹，然后呢，门里那库房个妖女失控嘛，小区一处变了失控妖女个事件个话嘞。
Yamu Sikunigat, Pitan Chamalite and Engage in Arigu, Kulumu Netan Risadin, Piao Shuni Bime, Mandi Dan Sikun Yuligani Bu, a main challenge at Jenarigu, Tao Piao Shu, Lotus Ramjadi Udo, Mandi Muga, the other Doshini Duga, Vuigo, Piovari.
ောင်းတယ်လို့ကမကြားဘူးမမေးဥပမာပဲရှိသေးတယ်ဟာငါတို့ကမှသာရှင်းရှင်းပြောရင်ရန်ကုန်တော့ဖြစ်တဲ့တော်မှခြားတယ်ရန်ကုန်မှာဆိုအမှုပညာရှင်တွေတော်တော်များများချက်ကုန်ပြီဒီမှာကျတော့အမှုတွေကစစ်ဆေးတဲ့တန်းလမ်းတွေရှိသေးတယ်ဟိုကျိတဲ့ကောင်မျက်မှောင်တွေတော့သူတို့ကလွယ်ချင်တဲ့ကွာတယ်တော့တိတ်ဖို့လို့မခြားသေးဘူ
းစစ်ကုန်ရုံးတွေကလည်းပြစ်ဒဏ်ချထားတဲ့မှုတွေထဲမှာတည်တံပေးနိုင်တဲ့ပုံမှန်ပေါင်း20ကျော်ရှိတယ်လို့ရှင်းနေတွေကပြောပါတယ်စစ်ကုံရုံးတွေကချမှတ်လိုက်တဲ့ပြည်တံမျိုးကိုလည်းယူကံဝင်လို့မရပါဘူး။ဆရာနာသိမ်းပြီးတဲ့နောက်ပိုင်းတနင်္ဂနွေလုံးမှာအခုချိန်ထိဖမ်းဆီးချုံနှောင်ခံထားသူစုစုပေါင်း 8,600 ကျော်ရှိပြီးတော့အဲ့ဒီအချိန်မှာ603ဦးထောင်လန့်ချမှတ်ခံထားရတယ်လို့စီးရင်ပြုစုမှတ်တမ်းတင်နေတဲ့နိုင်ငံချင်းသားများကူညီဆောက်ရှောက်ရေးအသင်း EPP ရဲ့ဇန်နဝါရီလ14ရက်နေ့ထုတ်ပြန်ချက်မှာဖော်ပြပါရတယ်။တည်တံချမှတ်ခံသူကတော့အယောက်80ရှိတယ်လို့ဆိုရတယ်။စစ်ကောင်စီဘက်ကတော့ EPP ရဲ့ထုတ်ပြန်ချက်တွေဟာချက်ကားထားတဲ့ချက်လက်တွေလို့ပြောပြီးတော့အမြဲပေးချလိမ့်ရှိပါတယ်ခင်ဗျာ။
ကိုတန်းညူပြောပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့မြန်မာနိုင်ငံအတွင်း Omicron COVID-19 ကူးစက်နေတဲ့အခြေအနေကိုပြောပြပါဦးမယ်မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲပထမဆုံးပြည်တွင်းကူးစက်သူ၂ယောက်ရန်ကုန်မြို့ကဇီဝကကိုဗစ်ကူးစက်ရေးစင်တာမှာကူးစက်မှုခံယူနေပါတယ်ဒီမတိုင်ခင်ကအများပြည်သူသွားလာတဲ့နေရာတွေကိုသူတို့သွားခဲ့ကြပေမဲ့ဘယ်သူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်မှုမလွယ်လာဘူးလို့ကိုဗစ်လူနာနေရာကိုကူညီပေးနေသူကပြောပါတယ်ဒီချိန်ထဲမှာပဲမြန်မာနိုင်ငံတချို့နေရာတွေမှာလူအများအပြားကိုဗစ်ကူးစက်မှုတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့နားလောင်ကပြောပြပေးပါမယ်ခင်ဗျာ
မြန်မာနိုင်ငံမှာ Omicron COVID မျိုးကွဲကူးစက်သူအတည်ပြုလူနာ86ယောက်ရှိတဲ့အထက်မှာ၄ယောက်ကပြည်တွင်းမှာပထမဆုံးကူးစက်တာဖြစ်ပါတယ်နိုင်ငံခြားကပြန်လာသူတွေထက်က Omicron ပိုးကူးနေတဲ့ COVID အတည်ပြုလူနာနဲ့အနီးကပ်ထိတွေ့ခဲ့တဲ့မိသားစုဝင်တွေဖြစ်တယ်လို့ကျန်းမာရေးဌာနကဇန်နဝါရီလ15ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်Omicron အတည်ပြုလေယာဉ်မောင်းတယောက်ရဲ့မိသားစုတွေကိုစစ်စစ်ရာကအမေနဲ့အဖွားဖြစ်သူတို့မှလည်း Omicron ပိုးကူးစက်နေတာတွေ့ခဲ့တာဖြစ်ပါတယ်။ရန်ကုန်မြို့မင်္ဂလာတောင်ညွန့်မြို့နယ်ပသိမ်ညွန့်သုံးလားမှာနေထိုင်တဲ့အဲ့ဒီ Omicron အတည်ပြုလူနာနှစ်ယောက်ကိုတင်ငန်းကျွန်းမြို့နယ်သူဝနာမှာရှိတဲ့ဇီဝကကုသရေးစင်တာကိုတနင်္ဂနွေနေ့ကပို့ဆောင်ပေးခဲ့တယ်လို့ကုညီဆောင်ရပေးခဲ့သူတူကပြောပါတယ်။အဲ့ဒီနေရာစလုံးအများပြည်သူသွားလာတဲ့နေရာတွေကိုသွားထားတာရှိပေမဲ့ဘသူတွေနဲ့ထိတွေ့ခဲ့တယ်ဆိုတာသိနိုင်ဖို့ခက်တယ်လို့သူကပြောပါတယ
်။နေရာလုံးနေကောင်းစမ်းပါပါတယ်ခင်ဗျာ။ဟုတ်ကဲ့။နေရာလုံးကာကွယ်ပြီးထိုးပြီးသားပါဗျ။အဲ့တော့နည်းနည်းဟိုဟာအချင်းကြီးကောင်းပါတယ်။ဒါကလို့လည်းနည်းနည်းတော့ဖြတ်တာပေါ့။ဒါကလည်းဆိုတော့ဟိုသူတို့ကသူတို့ဟို public area ကိုဓာတ်ရတာတွေလည်းရှိတယ်။နောက် secondary point ကိုမှာပေါ့နော်။အဲ့လိုနည်းနည်းစုံလုံးပြီးတော့နည်းနည်းတော့ဟိုပြဿနာရှိလာမယ်ဆိုတဲ့က
ယောဂပိုးရှိသူတွေကိုကိုဗစ်ကူးစက်ရေးစင်တာမှာတိကျခွဲကူးစက်ပေးနေပေမဲ့လို့ယောဂကာကွယ်ရေးနဲ့ပတ်သက်တဲ့နည်းလမ်းတွေနဲ့စီမင်းတွေကိုတော့လမ်းထဲမှာအထူးသလဲချမှတ်ထားတာမျိုးမရှိဘူးလို့ကဲ့ရဲ့လမ်းမှာနေသူကအခုလိုပြောပါတယ်
။အခုကတော့အခွားနဲ့အမင်းနဲ့တော့ဒီရက်သုံးရက်ခေါ်ပါရဲ့။အကောင်ကြီးကလေမောင်ကြီးအကောင်ကြီးကဟိုလေကွင်းကွာရန်တီးနာပဲထားရတယ်။ကူးရတော့ဘယ်လိုကြားရမလဲ။လေကွင်းရောက်တော့ဆွတ်လိုက်တော့တွေ့တယ်။တွေ့ပြီးတော့ဒီမှာလဲအခုဒီကဲကျေးဇူးပါဖြစ်တာဒီရအမှဆစ်လိုက်ကြအောင်အလုပ်လုပ်ဖြစ်တယ်ပြောရမယ
်ကိုဗစ်တတိယလိုင်းပြန့်တန့်ခဲ့တဲ့အချိန်တုန်းကကူးစက်သေဆုံးခဲ့သူများခဲ့တဲ့မြန်မာနိုင်ငံမှာအိုမီကရွန်အနေနဲ့သတိရှိဖို့ကိုလည်းကြမ်းမာရေးတာဝန်ရှိသူတွေနဲ့ကြွမ်းကျင်သူတွေကသတိပေးနေပါတယ်တစ်ချိန်တည်းမှာပဲပိုဝန်န်းတက်ကတော့ဖောင်ကြီးမှတက်ရောက်နေတဲ့တင်နန်းသား112ဦးမှာအဆုလိုက်အပြုံလိုက်ယောဂပိုးတွေ့ရှိတယ်လို့အခြေခံပညာဦးစီးဌာနကပြခဲ့တဲ့တောက်ကြနေတဲ့ငါးရဲ့ဆွဲနဲ့ထုတ်ပြန်တဲ့စာတစောင်းလူမှုကွန်ရက်ပေါ်မှာပေါ်ပေါက်ခဲ့ပါတယ်လူမှုကွန်ရက်မှာအဲ့ဒီသတင်းပြန်နှံခဲ့ပြီးတဲ့နောက်ပိုဝန်ထံတက်ကတော့အောက်မြမပြည်မှာယောဂပိုးတွေ့ရှိတဲ့တက်ခွဲနမူနာ45ခုမှာအိုမီကရွန်ပိုးမပါဘူးလို့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်ပါတယ်ရခိုင်ပြည်နယ်တဲကစစ်တွေမြို့မှာလည်းပြေးခုံပြေးအားကစားသမားရှိဦးမှာကိုဗစ်ကရောဂါကူးစက်နေတာဆစ်ဆစ်တွေ့ရှိခဲ့ပါတယ်သူတို့ရှေ့ောက်ကိုစေယုံကြီးမှာတီးခြားထားပေမဲ့သူတို့မှာတွေ့ရှိတဲ့ပိုးကဒယ်လ်တာကိုဗစ်ပိုးလားOmicron COVID ပိုးလားဆိုတာအတိအကျမသိရသေးဘူးလို့ရခိုင်ပြည် COVID စောင့်ကြည့်အဖွဲ့တာဝန်ရှိသူကပြောပါတယ်
။အဲ့ဒါတက်ပြီးတော့တင်းနေလာတော့မကြားသေးတော့ဘူး။ဒီရောဂါကနေနိုင်ငံပေါ်ပြီဆိုရင်ဒီကနေ့ပို့ပြီးတော့ပေါ်ဆလာတာရှိတာပေါ့နော်။ဒီကာလမှာကတော့ဒါကြီးကြီးစီးပွားရေးကျန်းမာရေးပညာရေးလူမှုရေးအစားအနေနဲ့အခက်အခဲတွေရှိနေနေလို့ဟိုပေါ့ကိုယ့်ကိုယ်ကိုမပေါ်မရဒါပိုပေါင်းနေတယ်လို့ကျွန်တော်တို့မြင်ပါတော့မြင်ပါပေါ့နော်။
မြန်မာနိုင်ငံမှာ Omicron COVID ရောဂါပိုးကူးစက်ခံရသူတွေရှိနေချိန်မှာစစ်ကောင်စီရဲ့ COVID ကာယောဂါကာကွယ်ထိန်းချုပ်ကုသရေးဗဟိုကော်မတီကတော့ကာယောဂါညွှန်ကြားချက်တွေကိုအခုလကုန်တဲ့အထိဆက်ပြီးတော့လိုက်နာကြဖို့တတိပေးထားပါတယ်။ဒါအပြင်ပြည်ပလေကြောင်းခရီးစဉ်တွေကိုလည်းပြန်လည်ခွင့်မပြုသေးပေမဲ့ကယ်ဆယ်ရေးလေယာဉ်နဲ့ရောက်လာသူတွေကိုတော့ COVID yoga poshim shi takwe si se ne di, quarantine kanna chadwe gule lu adilu tumien sawe ne le lu, didin topya ne bare. Pidure ne ne COVID ka goye siga ne go dri ta la na jabo, prahita kunyi sawe pe ne ture ka le taito ne ja bare.
Nalong pyo pya tegele bakne, sekong si jama itana ga dikini nya topya ne jinyya jama ro, Omicron kuset du nauta lezen niya gu dwishi ta jang po pya ta bare kne. ကုသပြီးတော့ချင်းပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ကုံစင်းနှုံနေတက်နေတဲ့အခြေအနေကိုပြောပြပါမယ်။ချင်းပြည်နယ်ကဖလမ်တီတိန်တွန်းဆံမြို့နယ်တွေဘက်မှာစစ်ကောင်စီတပ်နဲ့ဒေသခံချင်းကာကွယ်ရေးပူးပေါင်းတပ်ဖွဲ့တွေကြောင့်တိုက်ပွဲပြင်းထန်နေချိန်မှာအဓိကဆက်သွယ်ရေးလမ်းကြောင်းပိတ်ဆို့နေတာကြောင့်ကုံစင်းနှုံအစမတန်မြင့်တက်နေပါတယ်။ကုံစင်းနှုံတက်ပြီးပစ္စည်းတွေပြတ်လပ်လာနေတာကြောင့်
ဒီနေ့ကစလို့ဒီသကန်ချင်းကွေပူပုံတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေအကြားတိုက်ပွဲပြင်းထန်လာနေတာပါစီအီတင်းမလာနေတဲ့အများကုံစီစီစင်းအားစကိုင်းတိုင်းကလေးမျိုးနဲ့ချင်းပြည်နယ်ပလန်တီးတိမ်ကျွန်းဆက်မျိုးနယ်ဘက်ကိုသွားတဲ့ကားလမ်းတွေလည်းပိတ်သွားတာဒီကနေ့ဇန်နဝါရီလ16ရက်နေ့ကအရရှိနေပါပြီအသွားလာရက်ဆိုင်နေတဲ့အတွက်ကုံစီစီစင်းမှုပါရက်တက်ပြီးတော့ကုံစီတုံးတွေတီးတာမြင့်တ ပါကြည့်ရငါတောင်းကြော်ကြော်ရှိတယ်အဲဒါတုံးပုံးပေါ့တင်းခွေးပေါ့ညာတပိတ်တာနေကိုထောင်ချက်တုံးစီရပကလာချစ်ထောင်ထက်တဲ့အောင်ပါခုစကိုင်းတိုင်းဘက်ကနေချင်းပြည်နယ်ပလန်တုံးစံတိတိဘက်ကိုကုန်းစီဒီအဓိကဝင်ရောက်တဲ့ကားလမ်းပိတ်နေတာရက်ကြာစီလာမယ်ဆိုရင်ဒီသားကနေအတွက်အခက်အခဲရှိလာမယ်လို့တိတိမျိုးကန်သူကပြောပါတယ်အခုတော့မှဒီလမ်းငါရဲ့လောက်ပိတ်တဲ့အခြေအနေမှာအဲဒီလိုဖြစ်တဲ ော်နော်ဆရာသမီးကြောင့်ဖေးသွားနေတဲ့ပြည်သူတွေကသူရဲ့ရက်ကူပြန်မလာနိုင်ကြဘူ
းကြီးကြီးမျိုးနွယ်နဲ့အခြားဒေသတွေမှာဒေသခံပြည်သူတွေအနေနဲ့အစာရိတ်ကတွေကိုကြိုတင်တူလောင်ထားကြဖို့နဲ့ကွန်ကူတန်ရောင်းဝယ်သူတွေအနေနဲ့ပုံမှန်ဈေးတိုင်းသာရောင်းချဖို့ဒေသခံပြည်သူ့ကာကွယ်ရေးတပ် People Defense Army ကနေအသိပေးကြေညာထားပါတယ်။အင်အားအများပြားနဲ့ကလေးမျိုးကနေချင်းပြည်နယ်ဘက်ကိုသွားတဲ့စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူ့ကာကွယ်ရေးပူးပေါင်းအဖွဲ့တွေကဒေသပြင်တိုက်ပွဲဖြစ်ပွားနေပါတယ်။ဇန်နဝါရီလ15ရက်နေ့ကနေဒီကနေ့16ရက်နေ့ထိဖလန်းမျိုးနယ်ဘက်မှာဖြစ်နေတဲ့တိုက်ပွဲအခြေအနေတွေကိုလည်းချင်းမျိုးသားကာကွယ်ရေး CNDF ကဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်။
မနက်ပိုင်းဒီနေ့ကနေလာအချိန်တိုင်းတိုက်ပွဲတစ်ခါတည်းဖြစ်တယ်။အဲ့ဒါလာပြီးဒီတော့မှာသူတစ်ခေါက်ပြန်ဖြစ်တော့သူတစ်ခါချောက်ရောက်ကြတယ်လို့ပြောတယ်။ကျွန်တော်တို့ကတော့ဆယောက်တရားလက်မကြည့်တရားရတာပါနော်။ 15 ရက်နေ့မှာသူတို့ကအဲ့ဒီ 15 ရက်နေ့မနက်9:00နာရီလောက်ကနေကျွန်တော်တိုက်ပွဲပြန်ဖြစ်တယ်။အဲ့ဒီမှာဆယောက်ကြတယ်လို့
15ရက်နေ့ကနေ18ရက်နေ့အထိစစ်ကောင်စီတပ်နဲ့ချင်းကပ်ဝေးပူပေါင်းတပ်ဖွဲ့တို့တိုက်ပွဲတွေအတွင်းစစ်ကောင်စီဘက်ကထိခိုက်မှုရှိနေတယ်လို့ CNDF အဖွဲ့တာဝန်ရှိသူကပြောပေမဲ့လည်းတိကျအတည်မပြုနိုင်သေးပါဘူး။တိရိပ်မျိုးနဲ့တိုင်းငင်းကြီးရွာနဲ့ဟိန်စိန်ကြီးရွာနာမှာဇန်နဝါရီလ15ရက်နေ့ကစစ်ကောင်စီတပ်နဲ့ချင်းကပ်ဝေးပူပေါင်းတပ်ဖွဲ့တွေတိုက်ပွဲမှာစစ်ကောင်စီဘက်ကတိုက်လေယာဉ်နဲ့တိုက်ခတ်ခဲ့တယ်လို့ချင်းမျိုးသားကပ်ဝေးအဖွဲ့တာဝန်ရှိသူတို့ကပြောပါတယ်။စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စမင်းထွန်းကတော့တိရိပ်မျိုးနဲ့တိုင်းငင်းလမ်းစုံဘက်မှာတိုက်ပွဲဖြစ်ပွားတာမကြာသေးဘူးလို့ပြောပါတယ်။
ဒီမနေ့တော့မသိသေးဘူးမနေ့ကတော့ကျွန်တော်မနေ့10နာရီလောက်မှာတော့အဲဒီဖလန်းပြက်ပတ်မှာတော့ကျွန်တော်တကားပေါ့ဘာတရားမြောက်ဖက်မီတာ၄လောက်လောက်မှာနေနေလုံရွေးဆောင်ရွက်နေတဲ့စစ်ကြောင်းကိုတော့အကြီးရအမိခံအကျမ်းပဲ80လောက်ကပြစ်ခတ်ခဲ့တာရှိတယ်။ကျွန်တော်စီကတော့ဒဏ်ရာတဲ့စစ်သည်တချို့ရှိပါတယ်။ဟိုဘက်ကတော့ကျွန်တော်လက်နဲ့တချို့ရလိုက်တာရှိပါတယ်။
တွန်ဆန်မျိုးနယ်မှာတော့လက်ရှိတိုက်ပွဲတွေညင်သက်နေပေမဲ့ဇန်နဝါရီလ17ရက်နေ့မနေ့ပိုင်းကချင်းပူပေါင်းတပ်ဖွဲ့တွေနဲ့အိန္ဒိယနိုင်ငံမနီပေါ်ပြည်နယ်နယ်စပ်အခြေပြုခွဲထွက်ရေးကတဲတပုံတပ်ဖွဲ့တို့စဲနမ်ကျေးရွာနီးမှာတိုက်ပွဲဖြစ်ပွားခဲ့ကြပါတယ်။ချင်းပြည်နယ်ဖလန်းတီးတိုင်းတွန်ဆန်မျိုးနယ်တွေဘက်မှာချင်းပူပေါင်းတပ်ဖွဲ့တွေဖြစ်ကြတဲ့ချင်းမျိုးသားကာကွယ်တပ်ဖွဲ့ CNDF ကလေး PDF ပြည်သူ့ကာကွယ်တပ်ဖွဲ့ PDF ချင်းမျိုးသားတပ်ဦး CNF PDF ဇိုလန် CDM ဆိုင်နီဆိုကံအမီစားတဲ့ပူပေါင်းတပ်ဖွဲ့တွေနဲ့စစ်တပ်အကြတိုက်ပွဲတွေဖြစ်ပွားနေတာပါလက်ရှိတီးတိမ်တွန်းဆန်ဖလန်းမျိုးနယ်တွေဘက်မှာတိုက်ပွဲဖြစ်နေတဲ့နေရာတွေမှာရွာသား 2,000 ကျော်လောက်စစ်ပီးလို့ရမှာထွက်ပြေးတိမ်းရှောင်နေကြရပါတယ
်။ကွန်မြတ်သူတင်ပြပေးခဲ့တာပါခင်ဗျာ။ VOA American တန်ကနေတင်းနေလာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်မှာဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အပတ်စဉ်ခဏတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ။
VOA American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလောင်အဖြစ်နဲ့ VOA ပြည်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်။အခုဆိုရင်ဒီအီးမေးလ်သတင်းလောင်ကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုရယ်အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလွှာတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါရယ် VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုရယ်ကောင်းစဉ်နဲ့နေ့စဉ် email သတင်းလွှာဆိုရယ်စာသားလေးတွေ့ရင်တော့အဲ့ကနေပြော email သတင်းလွှာတောင်းယူနိုင်ပါရယ်နောက်တစ်နေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်းဒီလိုမြန်မာ Facebook Messenger ကနေပြောကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော်။ email လိပ်စာကိုတေချာနှံ့အောင်ရေးပို့ဖို့တော့လိုပါ යි ။နေ့စဉ်တစ်နေ့နှစ်ကြိမ်ပို့ပေးနေတဲ့ email သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအကျဉ်းချုပ်ကိုတစုတစီရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါ යි ။ VOA ပရိသတ်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါရဲ့ရှင်။
တော်ကရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝဲအစီအစဉ်မှာတော့သတင်းတောက်မဆုကိုဥစွာနားဆင်ကြရမှာဖြစ်ပြီးတော့အဲ့ဒီနောက်မှာတခြားအပတ်စဉ်ခန္ဓာတွေဖြစ်တဲ့စီးပွားရေးကန္တာဘလော့ဂါတွေပြောသမျှအစီအစဉ်နဲ့တက်တက်ရောင်သတင်းလာတို့ကိုတင်ပြပေးသွားမှာပါအခုပထမဆုံးတော့သတင်းတောက်မဆုအစီအစဉ်နဲ့စကြပါလေကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့မြန်မာပြည်ခီးစဉ်အပေါ်နိုင်ငံတကာနဲ့မြန်မာအရေးလိလာသူတွေကဘလို့မှတ်ချက်ပြုထားတယ်လဲဆိုတာနဲ့ပတ်သက်လို့ဒီတစ်ပတ်ရဲ့သတင်းတော်မဆုအစီအစဉ်ကနေမှတ်ခင်ဖြူထွေးကတင်ပြပေးထားပါတယ်ခင်ဗျာ
သူတွေလူခုရေးဖွဲ့စည်းရေးကန့်ကွက်တားဆီးနေတဲ့ကြားကပဲကမ္ဘောဒီးယားနိုင်ငံဝန်ကြီးချုပ်ဟွန်ဆန်မြန်မာနိုင်ငံကိုနှစ်ရက်တာခီးသွားရောက်ခဲ့ပါတယ်ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးကတော့ဒီခီးစဉ်ဟာအပြုသဘောဆောင်ပြီးတိုးတက်မှုအဆင့်တစ်ရပ်ရခဲ့တယ်လို့ခီးစဉ်ပြည်မှာသတင်းတောက်တွေကိုပြောခဲ့ပါတယ်ဒီခီးစဉ်နဲ့ပတ်သက်လို့ဝေဖန်မှုတွေနဲ့ကမ္ဘောဒီးယားဘက်ကဘယ်လိုတုံ့ပြန်တယ်လဲဆိုတာဒီတစ်ပတ်ရဲ့သတင်းတောက်မှတ်စုစစ်စင်ကနေတင်ဆက်ပေးပါမယ်ရန်ကုန်သတင်းတောက်ပေးပို့တာကိုကျွန်မခင်ဗျူထွေးပြောပြပေးပါပါအာဆီယံနဲ့ကြဥက္ကဋ္ဌဖြစ်တာဝင်ယူထားတဲ့ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ဟာမြန်မာနိုင်ငံကိုအခုလ9ရက်နဲ့10ရက်နေ့တွေမှာလာရောက်ခဲ့ပါတယ်။သူ့ရဲ့နေ့ရက်တာမြန်မာနိုင်ငံခီးစဉ်အတွင်းစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ကနေတိုးတက်မှုအဆင့်တစ်ဆင့်ရခဲ့တယ်လို့ကမ္ဘောဒီးယားနိုင်ငံသားရေးဝန်ကြီးဖရက်ဆုံခွန်ကမြန်မာနိုင်ငံခီးစဉ်ကနေအပြန်အလှန်ပြောဆိုခဲ့ပါတယ်
။အဘိဒဲလ်ယင်းစမ်ရိုက်မာမ်နဲ့ក្នុងការចរចាក្នុងការពិភាក្សាជាមួយនឹងមេដឹកនាំរបស់
ညီမကောင်းဆောင်နဲ့ဒီဆက်ဆက်ညှိနှိုင်းမှုအတွင်းကျွန်တော်တို့ရခဲ့တာကအာဆီယံကောင်းဆောင်တွေသဘောတူထားတဲ့၅ချက်ပါပုံသဘောထားကိုအကောင့်အထည်ဖော်ရေးတိုးတက်တဲ့အဆင့်တစ်ဆင့်နဲ့အတူသိပ်ကောင်းတဲ့အပြုသဘောဆောင်ရလဒ်တစ်ခုဖြစ်ပါတယ
်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ဒီခီးစဉ်ကဆရာနာပိုင်းတွေကိုအတိအမှတ်ပြုဖို့မဟုတ်ကြောင်းနဲ့မြန်မာရေးဖြည့်ရှင်းနိုင်ဖို့ညီလန်းရှာလာတာဖြစ်တဲ့အကြောင်းဝန်ကြီးစုခွန်ကပြောဆိုခဲ့ပါတယ်ဝန်ကြီးချုပ်ဟွန်ဆန်ရဲ့ခီးစဉ်မှာမြန်မာနိုင်ငံရဲ့ပြည်တွင်းငြိမ်းချမ်းရေးလုပ်ငန်းတွေဆောင်ရွက်နေမှုနဲ့အာဆီယံဥက္ကဋ္ဌရဲ့အထူးကိုယ်စားလှယ်အဖြစ်ကမ္ဘောဒီးယားနိုင်ငံကပါဝင်ကူညီနိုင်မဲ့အခြေအနေတွေအာဆီယံပုံသဘောတူညီချက်၅ရပ်နဲ့အညီမြန်မာနိုင်ငံကဆောင်ရွက်နေတဲ့အခြေအနေတွေကိုလည်းဆွေးနွေးခဲ့တယ်လို့စစ်ကောင်စီပြန်ကြားရေးဘက်ကသတင်းထုတ်ပြန်ပါတယ်။ခီးစဉ်အတွင်းမှာနိုင်ငံစီးပွားရေးကိစ္စရပ်တွေကိုပါဆွေးနွေးခဲ့ကြတယ်လို့စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စောမင်းထွန်းကလည်း VOA ကိုပြောပါတယ
်။နိုင်ငံခီးသွားလိုက်ခဏပုံမြင်ဖို့ပြန်ပါတယ်။ပြီးရင်ဟိုစီရီယာနဲ့ပကံနဲ့ကျွန်တော်တို့ဒီကောင်မျိုးတော်နှစ်ခုဖြစ်ဒီသွားလာရင်မျိုးတော်နှစ်ခုဖြစ်အားလုံးချုပ်ထားတဲ့အားဒီကနေရှိတယ်။အဲဒါလေးကိုကောင်းကင်ပေါ်ဆောင်ရမယ့်အားလေးပြီးရင်တော့ကျွန်တော်တို့ကိုဗစ်ဟိုစကူးနဲ့ပတ်သက်ပြီးတော့ဆက်လက်ဆောင်ရွက်ပြမယ်ကိစ္စရတယ်။ပြီးတော့နိုင်ငံကာကွယ်ရေးဟောကာကွယ်ရေးဦးညီခံအချင်းအဆက်သွယ်ဆက်ဆံမှုသုံးချက်ဆောင်ရွက်ပြမယ်ကိစ္စရတယ်
။မြန်မာနိုင်ငံပါဝင်အာဆီယံနိုင်ငံတွေအကြားပုံသဘောတူညီချက်၅ချက်ကိုမြန်မာစစ်ကောင်စီဘက်ကလက်တွေ့အကောင့်ထဲမဖော်သေးတဲ့အတွက်အာဆီယံအဖွဲ့တွေကဘရူနိုင်းစင်ကာပူအင်ဒိုနီးရှားမလေးရှားဖိလစ်ပိုင်စတဲ့နိုင်ငံတွေကစစ်ကောင်စီအပေါ်ဝေဖန်ပြီးထိပ်သီးအစည်းအဝေးတွေကိုတောင်မဖိတ်ဖို့ပြီးခဲ့တဲ့နှစ်ကုန်ပိုင်းတုန်းကဆုံးဖြတ်ခဲ့ကြတာပါမစ္စတာဟွန်ဆန်ရဲ့ဒီခီးစင်ဟာသူ့အနေနဲ့မြန်မာအရေးကိစ္စကိုအာဆီယံအဖွဲ့အနေနဲ့မဟုတ်ဘဲသူ့နည်းနဲ့သူဖြည့်ရှင်းဖို့လုပ်နေတာလို့လူ့ခွင့်ရေးဆိုင်ရာအာဆီယံပါလီမန်အမတ်များအဖွဲ့ APHR ရဲ့ပုတ်အဖွဲ့ဝင်လည်းဖြစ်ထိုင်းနိုင်ငံနိုင်ငံသားဝန်ကြီးဟောင်းလည်းဖြစ်တဲ့ကက်စစ်ပီရိုမာကသုံးသပ်ထားပါတယ်။ဒါကြောင့်အခုလိုသူတဦးတဲ့သဘောဆန္ဒနဲ့မဟုတ်ဘဲကျန်တဲ့အာဆီယံ၈နိုင်ငံခေါင်းဆောင်တွေနဲ့ပါစုပေါင်းဆောင်ရွက်တင်တယ်လို့ကက်စစ်ပီရိုမာက APHR ဆွေးနွေးပွဲတစ်ခုမှာပြောဆိုခဲ့ပါတယ်
။ Such activities would have a lot of implications for ASEAN as a whole.Namely
သူရဲ့လုံဆောင်မှုကအာဆီယံအသင်းကြီးတစ်ခုလုံးအပေါ်မှာကြည့်ရိုက်ခတ်မှုတွေအများကြီးရှိလာနိုင်ပါတယ်။ မြန်မာနိုင်ငံတည်တနာကိုအာဆီယံအနေနဲ့ပူးပေါင်းဖြည့်ရှင်းနိုင်ဖို့အားထုတ်မှုတွေအများကြီးဆုပ်ယုပ်သွားစေနိုင်ပါတယ်။ပူးပေါင်းဆောင်ရွက်မှုတွေမှာသဘောထားကွဲမှုတွေရှိနေတယ်ဆိုတာလည်းထင်ရှားစေပါတယ်။ဒါတွေမကပါဘူး။မြန်မာနိုင်ငံမှာဒီမိုကရေစီစနစ်ပြန်လည်ကျင့်သုံးနိုင်ပြီးတော့လူခွင့်ရေးတွေပြန်လည်ရရှိနိုင်အောင်ကြိုးပမ်းနေကြတယ်။မြန်မာပြည်သူတွေရဲ့ပြင်းပြတဲ့ဆန္ဒကိ
ကျွန်တော်ဆောင်ရွက်မယ်လို့ကမောရီးယားဝီကျောက်ဟွန်ဆန်ကပြောခဲ့ပူပါတယ်။ဒါကြောင့်သူအလှည့်ချဥက္ကဋ္ဌဖြစ်လာတဲ့အခါမြန်မာစစ်ကောင်စီကိုအာဆီယံထဲပြန်ဆွဲသွင်းမလားဆိုတာစိုးရိမ်မှုတွေရှိခဲ့ကြပါတယ်။အာဆီယံဒေသတွင်လူထုအခြေအပြုအဖွဲ့အစည်းတွေကတော့သူ့ရဲ့မြန်မာနိုင်ငံကိုသွားမယ်ခီးစဉ်ကိုဝိုင်းဝန်းကန့်ကွက်ခဲ့ကြပါတယ်။ ဒီရဲ့တပ်ပုံတွေကိုမိရှုပ်ဆုပ်ဖြဲပြီးသူ့ရဲ့ခီးစဉ်ကိုသဘောမကျတဲ့အကြောင်းပြခဲ့ကြတာပါ။မြန်မာနိုင်ငံကမ္ဘောဒီးယားအရက်ဖက်လူမှုအဖွဲ့အစည်းတွေ PPP ဆိုင်ရာလူငင်းချမ်းသာကွင်းအဖွဲ့ Amnesty International နောက်လူခွင့်ရေးစောင့်ကြည့်လေ့လာရေးအဖွဲ့ HRW လူခွင့်ရေးဆိုင်ရာပါလီမန်လွှတ်တော်အမတ်များအဖွဲ့တို့လိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကလည်းသူ့ရဲ့မြန်မာနိုင်ငံခီးစဉ်အပေါ်မှာဝေဖန်ကန့်ကွက်ခဲ့ကြပါတယ်။နိုင်ငံရေးလှုပ်ရှားသူမတ်တင်စာရှင်းလက်ရေးကတော့ ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ရဲ့လှုပ်ရဟာမြန်မာနိုင်ငံအတွက်အကျိုးဖြစ်တော့မှာမဟုတ်တလို့ပြည်သူ့ကိုစော်ကားတဲ့လှုပ်ရက်တီလှုပ်ရက်ကိုဒီဟွန်ဆန်ကဒီအာနာရှင်အချင်းချင်းရိုင်းသိမ်းကူညီတဲ့သဘောမျိုးနဲ့ပြန်ပြီးအဖက်လုပ်တယ်ဆိုတဲ့ကိစ္စရက်တီဒီအာဆီယံကို ခီးစဉ်ပြီးထွက်လာတဲ့နိုင်ငံတကာတုံးသက်ချက်တွေမှာလည်းကမ္ဘောဒီးယားအနေနဲ့မြမရေးပါမယ်ဆိုတာတွက်ဆနိုင်ပါတယ်။ခီးစဉ်ပြီးနှစ်ဖက်ပူးတဲ့ထုတ်ပြန်ချက်မှာတော့မြန်မာအနေနဲ့အာဆီယံ2ကိုယ်စားလှယ်ကိုလက်ခံသလိုတိုင်းဒေသနဲ့နိုင်ငံအဖွဲ့တွေနဲ့အပြည့်ရဲ့ဆွေးနွေးပွဲတွေမှာပါဝင်ဖို့ပါဖိတ်ကြားထားပါတယ်။ဒါကြောင့်လည်းမြမရေးအာဆီယံရဲ့ပုံသဘောထားတွေကိုအာဆီယံအလ
တင်တာမဆုစီစဉ်ကိုမခင်ဖြူထွေးတင်ပြပေးခဲ့တာပါခင်ဗျာအခုဆက်ပြီးတော့အပတ်စဉ်စီးပွားရေးကဏ္ဍကိုတင်ပြပေးပါအောင်မယ်မြန်မာနိုင်ငံမှာ2022ခုနှစ်အတွင်းအင်တာနက်ဖြတ်တောက်မှုတွေကြောင့်စီးပွားရေးအရာဒေါ်လာ10,000ချီဆုံးရှုံးလာပြီးကမ္ဘာပေါ်မှာအဆိုးဝါးဆုံးဖြစ်ကြောင်း Top 10 VPN website ကဖော်ပြပါတယ်မြန်မာနိုင်ငံရဲ့စီးပွားရေးဟာအင်တာနက်အပေါ်မှာဘယ်အတိုင်းတာမူတည်နေပါသလဲအနာဂတ်အလားအလာကရောဘလို့ရှိလာနိုင်ပါသလဲဆိုတာကိုမန္တလေးနည်းပညာကုမ္ပဏီရဲ့ Managing Director ဦးစွန်နိုင်ကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်ရဲ့စီးပွားရေးကဏ္ဍမှာမှတ်တင်ကြီးထိုက်ကတင်ပြပေးထားပါတယ်ခင်ဗျာ
အရမတို့ကတော့ကျွန်တော်2021အခုဒီ report ထွက်တဲ့အချိန်ပေါ့နော်ကျွန်တော်တို့ကအင်တာနက်ပြတ်တောက်မှုတွေကြောင့်ကျွန်တော်မြန်မာနိုင်ငံမှာစီးပွားရေးကဏ္ဍမှာဆုံးရှုံးမှုတွေရှိတယ်ဒေါ်လာ10,000နဲ့ချီဆုံးရှုံးတယ်လို့ပြောတော့ကျွန်တော်လည်းပထမတော့အံ့ဩမိပါတယ်ဒါပေမဲ့ကျွန်တော်နောက်ကြောက်ပြန်ကောက်လိုက်တဲ့ကြည့်လိုက်တဲ့အချိန်မှာ2030ခုနှစ်လောက်မှာကျွန်တော်တို့အင်တာနက်သုံးတဲ့လူဦးရေစုစုပေါင်းက5,000-9,000ကျော်လောက်ရှိတယ်လို့မှတ်တမ်းတွေမှာတွေ့ပါတယ်2020ကျတော့ကျွန်တော် 24,000 ကျော်သုံးနေပြီလို့သိရပါတယ်ဒါပေမဲ့လည်း 24,000 ကျော်ဆိုတာတိကျတိကျတဲ့အခြေအနေတိကျတိကျတဲ့တရင်အချက်လက်တွေကပြောတာပါသို့တော့အဲ့ထက်ပိုမှုပဲရှိပါတယ်အဲ့ထက်ကျော်နေဖို့မရှိပါဘူးအဲ့တော့ဟိုပြောရရင်ခုနမတ်တည်မြေးသလိုပဲကျွန်တော်တို့မြန်မာနိုင်ငံရဲ့လူအများစုရဲ့နေစဉ်ဘဝမှာအင်တာနက်ဟာပုံမှန်သုံးလာတာမျိုးဖြစ်လာနေပါပြီဟောအရေးကြီးတဲ့နောက်တစ်ခုကတော့ဝေကြီးဘဏ်လုပ်ငန်းပေါ့နော
်
digital banking တို့ digital money တို့ဒါတွေထွက်လာပါတယ်ဟိုနောက် fintech ပေါ့ fintech ဆိုတဲ့ဘဏ်အရေးဆိုင်ရာနည်းပညာတွေငွေကြေးဆိုင်ရာနည်းပညာတွေအများကြီးကျွန်တော်တို့ပေါ်ထွန်းလာပါတယ် e-wallet တို့ပေါ်လာပါတယ်နောက်အရေးကြီးတဲ့တစ်ခုကဘာလဲဆိုတော့တစ်ချိန်လုံးက ဘယ်လုံငန်းလူတွေမတော့ကြဘူးလို့ပြောကြပါတယ်ဘယ်လုံငန်းတုံးတဲ့သူလူဦးရေက400ခန်းတော့500ခန်းတော့အောက်မှာပဲရှိနေရတယ်ဒီ digital banking တို့ digital fintech တက်လာတဲ့အခါမှာဒီကျွန်တော်တို့မြန်မာနိုင်ငံမှာ ban တွေအသုံးပြုတဲ့လူဦးရေအရေးအတွက်တက်လာပါတယ်ရာခိုင်နှုန်းတွေ30 24 25ဆက်ရှိတယ်တက်လာပါတယ်နောက်တစ်ခုကdigital ဒီ platform တွေမှာအရင်တော့ဆိုကျွန်တော်တို့ website တွေလုပ်ခဲ့ကြတယ်နောက်ကအဲ့ဒီအနေမှာအခုဒီ2018လောက်ကနေစပြီးတော့ mobile app တွေအများကြီးပေါ်ပေါက်လာတယ် digital အခြေပြုတဲ့လုပ်ငန်းတွေပါထပ်ပြီးတော့ပေါ်ပေါက်လာခဲ့ပါတယ်အဲ့ဒီကကြတော့ဟိုခုနပြောခဲ့သလိုနေ့စဉ်ဘဝမှာပုံမှန်300လာအဖြစ်လာပါလေ
ဆိုတော့ဒီကိုဗစ်ဖြစ်တဲ့ကာလမှာတော့ဒါစီးပွားရေးကအတော်လေးလည်းနှေးကွေးသွားပါတယ်အားလုံးကလည်းစိုးရင်ခဲ့ကြပါတယ်ဒါမြန်မာစီးပွားရေးနဲ့ပြိုလဲသွားမလားဆိုပြီးတော့လေဆိုတော့ဒီကိုဗစ်ကာလနဲ့ဒီ2021အစောပိုင်းပေါ့နော်ဒီနိုင်ငံရေးအပြောင်းလဲကာလမှာဒီနေ့စဉ်တွင်းတွင်းကျယ်ကျယ်သုံးခဲ့တဲ့ Facebook Internet လူမှုကွန်ရက်ဒီမျိုးစုံအသုံးပြုစီးပွားရေးလုပ်ငန်းတွေရဲ့အပြောင်းလဲရောဟိုတိတိတာတာတော့ဖြစ်ခဲ့ပါတယ်ဥစော်နိုင်ဟိုမှတ်မှတ်ထင်ထင်ပြောချင်တာများရှိပါသလားဒီအပြောင်းလဲပေါ့ဟု
တ်အပြောင်းလဲဒီအခုအကင်ရှားတဲ့အပြောင်းလဲနှစ်ခုပေါ့တက်ကတော့ကိုဗစ်ကဲဒုတိယတစ်ခုကတော့တက်ကနေအနာသိမ့်လိုက်ဒါရဲ့ကြောင့်ဟိုကျွန်တော်တို့မြန်မာနိုင်ငံမှာတော့ဟိုထူးခြားထင်ရှားတဲ့အပြောင်းလဲတွေအများကြီးဖြစ်ခဲ့ပါတယ်စီးပွားရေးလုပ်ငန်းတွေကြည့်ရင်စီးပွားရေးလုပ်ငန်းတွေတော်တော်များများကိုဗစ်ကြောင့်ရောနောက်ပြီးတော့တက်ကအနာသိမ့်လိုက်တဲ့အတွက်ကြောင့်ကိုအော်ဒီဝိုင်းလုံငန်းတွေတော်တော်များများနှေးကွေးတဲ့သူနောက်ပြီးတော့ရက်ဆိုင်တဲ့သူနောက်တစ်ခါအသက်ပြောင်းလို့ရတဲ့သူတွေဖြစ်ကုန်ပါတယ်သို့တော်လည်းဒီအချိန်မှာnew normal ပေါ့နော်ဟုတ်အပြောင်းလဲကိုကျွန်တော်တို့ကလက်ခံပြီးတော့အဲ့ဒီအတိုင်းအမြန်ဆုံး adapt လုပ်နိုင်တဲ့သူတွေအမြန်ဆုံးပြောင်းလဲနိုင်တဲ့သူတွေကဒီစီးပွားရေးလုပ်ငန်းတွေမှာဟိုပြန်ပြီးတော့ဟိုရှင်သန်ခွင့်ဒီတော့တိုးတက်ခွင့်ညရကြပါတယ
်ရှေ့အလားလာမှာရောမြန်မာနိုင်ငံမှာအင်တာနက်အသုံးပြုမှုကပိုပြီးတော့တွင်ကျလာမလားဥစ္စာနိုင်ဘလူမြန်မြန်မာတည်းလဲရှေ့အနာဂတ်အလားလာဘာတွေများအပြောင်းလဲဖြစ်လာနိုင်ကြရှိပါတည်
းလဲအနာဂတ်ကဘယ်လဲဘာလဲဆိုတာကတကယ်တမ်းအဲ့ဒီဒါအရေးကြီးပါတယ်ဒါပေမဲ့တစ်ခါလေကျကျွန်တော်တို့ကအခုလက်ရှိအခြေအနေကိုပဲကြည့်ပြီးတော့စိတ်ပြဲအာရုံနေတဲ့သူတွေအများစုတွေ့ရပါတယ်ဥပမာနဲ့ဒီနေ့ဆိုဘန်လုပ်ငန်းတွေပြိုပြဲဖြစ်နေတယ်စီးပွားရေးလုပ်ငန်းတွေခုနလိုပြောသလိုမျိုးပဲနှေးကွေးတယ်လေးလံနေရက်တဲ့စီးပွားရေးလုပ်ငန်းတွေရက်ကြတယ်နောက်တစ်ခါနိုင်ငံရေးမှာလည်းအချက်တဲတွေဖြစ်နေတယ်အဲ့ဒါကြတော့ကျွန်တော်တို့ကဟိုစိတ်သက်ကြနေတာမျိုးအများစုကဟိုဒီအခြေအနေကိုသဘောမချတာမျိုးတွေ့ရပါတယ်သို့တော့အနာဂတ်ကပေးမလဲအနာဂတ်ကဘာလဲကျွန်တော်ပြန်ကြည့်ရချင်ကျွန်တော်တို့နိုင်ငံမှာလူငယ်တွေအပြောင်းလဲကိုဖန်တီးနိုင်စွမ်းရှိတဲ့လူငယ်တွေအများကြီးတွေ့ရပါတယ်အခုပြီးခဲ့တဲ့2010ကနေ2020 10နှစ်အတွင်းမှာပေါ့အဲ့ဒီတက်ပို့ပြီးထပ်ပြောရရင် 2015 ကနေ2020အတွင်းမှာဒီ creative class လို့ခေါ်တဲ့အပြောင်းလဲကိုဖန်တီးနိုင်စွမ်းရှိတော်သူတွေအများကြီးထွက်လာတာကိုတွေ့ရပါတယ်အဲ့တော့ကျွန်တော်တို့နိုင်ငံမှာအပြောင်းလဲကိုဖန်တီးနိုင်စွာရှိတဲ့လူငယ်တွေနောက် IT ပညာရှင်တွေ IT လုပ်ငန်းတွေအများကြီးကျွန်တော်တို့အခြေခံကောင်းတွေရှိပြီးသွားပါပြီအဲ့တော့အရေးကြီးတာနိုင်ငံရေးအခြေအနေအရေးကြီးပါတယ်လူကြီးတွေပေါ့နော်အဲ့တော့နိုင်ငံရေးရဲ့နိုင်ငံရေးအခြေအနေကိုဖန်တီးနေကြတဲ့လူကြီးတွေအဲ့တော့အဲ့လူကြီးတွေကဘလို့ဒီနိုင်ငံရေးကိုပြန်ဖော်ဆောင်ကြမလဲဆိုတဲ့ပုံမူတည်ပြီးတော့ကျွန်တော်တို့နောက်ထပ်အပြောင်းလဲတွေကိုဘယ်တော့လုပ်ခွင့်ရမှာလဲ။ဟိုမှာနောက်တစ်နှစ်လား။နောက်6လလား။နောက်5နှစ်လား။ဆိုတော့ဒီနိုင်ငံကြီးအပြောင်းလဲတွေကိုဖော်ဆောင်နိုင်တဲ့အချိန်မှာကျွန်တော်တိုင်းပြည်ကိုပြန်ပြီးတော့တည်ဆောက်နိုင်ဖို့ပြန်ဆဖို့အချိန်ဖြစ်ပါတယ်။အဲ့တော့ဒါပြန်ဆလို့ဆိုတော့ကျွန်တော် 0 ကနေပြန်ဆဖို့မဟုတ်ဘူး။ကျွန်တော် leapfrog သွားခဲ့ပြီးသွားပြီ။အဲ့2010ကနေ2015 2015နဲ့2020အတွင်းမှာကျွန်တော်တို့က internet user အသုံးပြုသူပေါင်းစုစုပေါင်းမြန်မာနိုင်ငံမှာ6သိန်းကနေ24သန်းကျော်ထိတွားခဲ့ပြီးသွားပြီ။နောက်ကပါနဲ့အမီရှင်ပေါင်းတန်းနိုင်တဲ့ကျွန်တော် digital platform တွေဖြစ်ခဲ့ပြီးသွားပြီ။အဲ့တော့ကျွန်တော်တို့ဒီအခြေအနေတွေကိုကျွန်တော်လက်နိုင်ငံရဲ့အခုအချိန်မှာလက်ခဲတီးလီဖြစ်နေတဲ့နိုင်ငံအချက်အတီးကနေပြန်ဆနိုင်လာမယ်0စက္ကန့်နဲ့ဆမှာမဟုတ်ပါဘူး။ကျွန်တော်တို့ leapfrog နောက်ထပ်အဆင့်ကိုထပ်ပြီးတော့ခုန်နိုင်တဲ့အခြေအနေကျွန်တော်မြင်ပါတယ်။
ငါပင်ကြီးတိုင်းတင်းတင်းတက်တဲ့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ View American တန်ကနေတင်းနယ်လာနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ Blogger တွေပြောသမျှအစီအစဉ်ကိုတင်ပြပေးပါဦးမယ်။အစိမ့်မြင့်ဤပညာတွေပိုတိုးတက်လာဖို့သာရှိတဲ့အနာဂတ်မှာမျိုးဆက်သစ်တွေဤပညာနဲ့ရင်းနှီးနေအောင်တောင်ကိုရီးယားနိုင်ငံဆိုးမျိုးတော်တာဝန်ရှိသူတွေကထူးခြားတဲ့အစီအစဉ်တွေလုပ်နေပါတယ်။တချင်းဆိုနိုင်ပုံပြောပြနိုင်ကပြနိုင်တဲ့ဆဲ့ုပ်လေးတွေကိုဆရာဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်မြို့တော်တွေကမူဂျိုကျောင်းတွေမှာထားပေးနေပါတယ်။မူဂျိုကလေးတွေအတွက်ဆဲ့ုပ်လေးတွေဘလောက်အထောက်ကူပြုတယ်လဲဆိုတာကို AFP သတင်းကိုအခြေခံပြီးမဆုမြမွန်ကဘလော့ဂါတွေပြောပြအစီအစဉ်မှာတင်ပြပေးထားပါတယ်ခင်ဗျာ။
ကောင်ကိုရီးယားနိုင်ငံဆိုးမျိုးတော်ကမူဂျိုကျောင်းတစ်ခုမှာတင်ထောက်ခုဆက်ရုပ်ကလေးတွေနဲ့ကလေးတွေအပြန့်အလှန်စကားပြောနေကြတာဖြစ်ပါတယ်။ဆယ်လက်မလောက်သာရှိသေးတဲ့ဆက်ရုပ်ကလေးတွေကို Alpha Mini လို့ခေါ်ပါတယ်။ Generation Alpha Alpha မျိုးဆက်ကိုအစွဲပြုပြီးပေးထားတာပါ။ဒီမျိုးဆက်သစ်တွေအရွယ်ရောက်လာချိန်ဤပညာတွေကရှေ့ပြေးတိုးတက်ဖို့သာရှိနေတာမို့ဤပညာနဲ့အကျွမ်းဝင်နေအောင်လို့ခုတည်းကလေ့ကျင့်ပေးထားရမယ်လို့ဆိုပြီးတော့ဆိုးမျိုးတော်အစိုးရကဆက်ရုပ်ကလေးတွေကိုမူဂျိုကျောင်းဆရာဆရာမတွေရဲ့တင်ထောက်ကူတွေအဖြစ်နဲ့အစီအစဉ်ပေးထားတာဖြစ်ပါတယ်
။ကိုယူစစ်ကျော်ရင်းစဘေးရေကျော်ရှိအစဉ်ကဒီကံ
ဖာရယ်။လာစဉ်မူဂျိုကျောင်း60ကိုဒီဆက်ရုပ်လေးတွေကျွန်တော်တို့ငှားပါတယ်။အော်ဘူးလာတဲ့ကဆိုရင်မူဂျိုကျောင်း240ကိုဆက်ရုပ်တွေငှားပြီးပါပြီ။ဒီကျောင်းကိုတစ်လငှားခွင့်ပေးပါတယ်
။ Alpha Mini ဆက်ရုပ်ကလေးတွေကို UBTech ဆိုတဲ့တရုတ်ဆက်ရုပ်ကုမ္ပဏီကပညာရေးတင်ထောက်ကူဖြစ်အောင်လို့ရည်ရွယ်တီထွင်ဖန်တီးထားတာဖြစ်ပါတယ်။အတန်နဲ့အပြန်အလှန်တုံ့ပြန်နိုင်ကျိုးမဲ့အင်တာနက်နဲ့ချိတ်ဆက်နိုင်ညနာရီပစ္စည်းတွေကိုဖတ်နိုင်မှတ်နိုင်တဲ့ Artificial Intelligence AI ဉာဏ်ရည်တုဉာဏ်ပညာနဲ့ဖန်တီးထားတဲ့ဆက်ရုပ်တွေဖြစ်ပါတယ်။ဆက်ရုပ်ရဲ့ကိုယ်လက်တွေကိုလည်းကွေးနိုင်ဆက်နိုင်မျိုးစုံလှုပ်ရှားနိုင်အောင်လုပ်ထားတဲ့အတွက်လူသေးသေးလေးတယောက်လိုမျိုးဖြစ်နေပါတယ်။လိုသလိုကန့်ညီတဲ့ program ထည့်ထားနိုင်တဲ့ Alpha Mini ဆက်ရုပ်ကလေးတွေကိုမူဂျိုကျောင်းနေကလေးအသက်3နှစ်ကနေ5နှစ်အထိအတွက်ကန့်ညီမဲ့အစီအစဉ်တွေကိုထည့်ထားပေးပါတယ်။Alpha Mini ဆက်ရုပ်ကလေးတွေကကလေးတွေနဲ့အပြန်အလှန်တုံ့ပြန်နိုင်တဲ့အပြင်ကပြနိုင်၊သချင်းဆူပြနိုင်၊ပုံပြောပြနိုင်၄ချိန်ကအတူလုပ်နိုင်ပါတယ်။ကလေးလေးတယောက်လိုလှုပ်ရှားနိုင်၊စကားပြောနိုင်တဲ့ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ဝင်စားမှုကြတာကတော့သိကြပါတယ်။ကလေးတွေနဲ့စကားပြောနေချိန်ဆိုရင်ဆက်ရုပ်ကလေးတွေရဲ့မျိုးလုံးလေးတွေကဖွင့်လိုက်၊မှိတ်လိုက်၊အသေးပုံလေးတွေဖြစ်သွားလိုက်နဲ့ပြောနေတဲ့စကားပေါ်မူတည်ပြီးတော့ပြောင်းလဲသွားတတ်ပါတယ်။ဆက်ရုပ်ကလေးရဲ့နှစ်ဖူးနေရာမှာတက်ထားတဲ့ကင်မရာကလည်းကလေးတွေကိုဓာတ်ပုံရှိုက်ပေးနိုင်ပါတယ်။ဆိုင်ထားတဲ့ဓာတ်ပုံတွေကိုလည်းကျောင်းကနေကတက်ဘလက်ကွန်ပျူတာစီကိုကျိုးမဲ့ချိတ်ဆက်ပို့ပေးတဲ့အတွက်ပုံတွေကိုချက်ချင်းပြန်ပြီးချိန်နိုင်ပါတယ်။မူဂျိုကျောင်းကဆရာဆရာမတွေအတွက်အထောက်အကူရအောင်လို့ဆက်ရုပ်ကလေးတွေကိုထားပေးထားပေမယ့်ကလေးတွေကသူတို့ရဲ့ကစားပုံအဖြစ်မြင်နေကြပုံကြပါတယ
်။ဒူလာဘူရူလာကွာညဒူလာတို့ချက်ဖူလို့ဘူ
ဆယ်ယုတ်ကိုတချင်းဆိုပြပါဆိုရင်သူကကောင်းကောင်းဆိုပြပါတယ်။သူ့ကိုကပြခိုင်းပြီးသမီးတို့နဲ့အတူတူကလို့လည်းရပါတယ်။သမီးပြင်ထားတဲ့ကလတ်ထိုင်မှာသွားထိုင်ခံလို့ရပါတယ
်။
ဆယ်ယုတ်ကလေးတွေကကွန်ဖူးတိုက်ကွက်တွေကိုတော့ကလေးတွေကိုပြကလေ့ကျင့်ပေးနိုင်ပါတယ်။
ကွန်ဖူးကိုလည်းကောင်းတော့တယ်အနကတော့
ဒီမူဂျိုကျောင်းသားလေးကဆက်ရုပ်လေးနဲ့အတူကွန်ဖူးလေ့ကျင့်တာနဲ့တချင်းဆိုရတာကိုအရင်ကြိုက်တယ်လို့ပြောပြပါတယ်။ဒီမူဂျိုကျောင်းက၄နှစ်၅နှစ်အရွယ်ကလေးတွေကဆက်ရုပ်ကလေးတွေနဲ့ဆော့ကစားရတာကိုသဘောကျနေကြတာပါ။ဆက်ရုပ်ကလေးတွေကကလေးတွေရဲ့စိတ်ကိုတက်ကြွပျော်ရွှင်စေသလိုဖန်တီးနိုင်စွမ်းကိုလည်းပိုပြီးဖြစ်လာစေတယ်လို့ဆရာမကလည်းပြောပါတယ
်။이제로봇이어린이집에오고나서아이들이로봇을
클리리뽀비판디나이즈완시라앙색욕들이가판보비바래클리리가색욕들이흘샤앙가이드에시만짜야들로색욕리위네아주레진간럭다로묘리를럭자러클리리의판디냔리뽀비어시라바래아쿠로묘사땡간들이마틴타쿠리아피얍라래색욕클리리가သူတို့အလုပ်နေရာတွေမှာအစားထိုးသွားမှာကိုဆရာမတွေကစိုးရိမ်နေတဲ့အစားအခုအညီရတဲ့အတွက်ကြိုဆိုကြပါတယ
်။ဒီကိုဒီခက်ကတာ저도동화를읽어주거나하기좀힘들어할때
ဒီလိုချင်းစီကိုပုံပြောပြနိုင်ဖို့အခက်တွေ့တဲ့အချိန်မျိုးမှာဆက်ရုပ်တွေကတကယ်ထောက်ကူဖြစ်ပါတယ်။ဆက်ရုပ်လေးတွေကပုံရင်တွေကိုအတန်နဲ့အတန်ထအစုံပြောင်းပြီးပြောပြပေးနိုင်တော့စိတ်ဝင်စားစရာပျော်စရာကောင်းပါတယ်။အခုလိုဆက်ရုပ်ကလေးတွေကိုတင်ထောက်ကူရအဖြစ်မူဂျိုကျောင်းတွေမှာလိုက်ထားပေးနေတဲ့ဆိုးမျိုးတော်အစိုးရရဲ့ကလေးတွေစောင့်ရှောက်ရေးဆရာဌာနကလည်းဆက်ရုပ်တွေကိုဆရာဆရာမတွေနေရာမှာအစားထိုးဖို့မဟုတ်ပါဘူးလို့ပြောပါရယ်
선생님을 대처한다고 저희는 생각하지는 않고요. 요거는 선생님을 도와.
제가 세아마리고 세우류가 사두니야 유도하매일로 전화로가 맡해마우. 세아마리고 타우구 피시레일로 맡해마레. 디니 에산 시즌비 신일에 살로가오마와. 세우류의 강간하는 바들로에 전화로 단유나리로 도마와.
소묘로도왕가 무조장방 동야니바마 엘파 미니 세욕클리리네 메이셋비타비피바레. 아쿠로 무조장네 에외레가 세욕클리리네 티트위 아쥬아웬앙 클리리고 메이셋비타라가 드루 아나가 에트웨 아마지 아조시레루 소묘로 다웨 시드레가 용치니자바레.
그 앞으로의 미래는 그 이런 AI나 이런 도구들을 잘 다루는
아나가마 AI냐 이두네 두네 데사인다리고 벨로 시만 칸괴므레 소라 티타보 떼고 예지바레. 아쿠로 무조장류레가 사비자레 뢰종가 드루 루지 쳇도레 디 아동웬메루 저노로 용지바레.
아나가 묘챗뢰 아니네 니피냐 쳇뢰네 사이므니앙로 아쿠로 AI냐 이두 니피냐 사욕클레뢰네 텐자 리쳇 베니레 소묘로 아소야예 아산 아시이센고 2022 쿠네 디셈바라 아티 로무라 시즌 타비메 နောက်နှစ်တွင်မှာလဲဆက်လုပ်သွားမယ်လို့တာဝန်ရှိသူတွေကပြောပါတယ်။AI mini alpha ဆက်ရုပ်ကလေးတွေငားရမ်းခြင်းနဲ့မူကြောင်းတွေအနေနဲ့သက်ဆိုင်ရာဌာနကိုဆက်သွယ်လျှောက်ထားရမှာဖြစ်ပါတယ်။တက်ကြွားတဲ့မူကြောင်းတွေအရွယ်ကလေးတွေရဲ့စာသင်ခန်းတွေထဲမှာအခုလိုသူတို့ကိုတင်
မဆူမြတ်မွန်စီစဉ်တင်ဆက်တဲ့ဘလော့ဂါရီပြောသမျှအစီအစဉ်ကိုနားဆင်ကြကြရပါခင်ဗျာ။ဗီအိုအမေရိကန်တန်ခါနဲ့တင်းလာနေညပိုင်းအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုဆက်ပြီးတော့တက်တန့်ရောင်သတင်းလွှာကိုတင်ပြပေးပါဦးမယ်။အမေရိကန်ပြည်ထောင်စုကရှေကဘာလုံးစုချင်းမြင်ပွဲမှာ ကိုရီးယားမင်သားကြီးဆူရသွားပါတယ်ဗြိတိန်ကနာမည်ကျော်ရိုလင်းစတုန်းစတေဂီတာအဖွဲ့ကတော့သူတို့အဖွဲ့ပုံတွေကိုဒစိကောင်းထုတ်ပြီးဂုဏ်ပြုခံရပါတယ်ဒီလိုထင်ပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတွေကိုမှားရေးတန်တာကျော်ကတက်တန့်ရောင်သတင်းလွှာအစီအစဉ်မှာတင်ဆက်ပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါရှင် အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေ ကမ္ဘာ့ရင်ကျင်းမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူလွှာတွေကိုတက်တက်ရောက်သွင်းမှာပြောပြပေးသွားပါမယ်။ဒီမှာအေးသနာကျော်ပါ။တောင်ကိုရီးယားနိုင်ငံအနေနဲ့ပထမဦးဆုံးရွှေကမ္ဘာလုံးစုဖြစ်တဲ့ကိုရီးယားမင်းသားအိုယွန်ဆုကစခွိတ်ကေနက်ဖလစ်ရုပ်သံဇာတ်လမ်းမှာပါဝင်သရုပ်ဆောင်ပြီးတော့ဆုရရှိသွားပါတယ်။ ရွှေကမ္ဘာလုံးစုချင်းမြင်ပွဲမှာမတူကွဲပြားမှုတွေမပါဝင်ဘူးဆိုတော့ကန့်ကွက်တန်တွေထွက်ပေါ်ပြီးတော့ဒီနေ့စုချင်းမြင်ပွဲကိုဇန်နဝါရီလ9ရက်နေ့တနင်္ဂနွေနေ့ကတိတ်တိတ်ဆိတ်ဆိတ်ပဲကျင်းပသွားခဲ့ရပါ။အခုဆုရရှိတဲ့မင်းသားကြီးအိုယွန်ဆုက အသက်86နှစ်ရှိပြီဖြစ်ပြီးတော့စခွိတ်ကင်းရုပ်တံဇာတ်လမ်းမှာဒဟိုးစ့်တနည်းအားဖြင့်မူရင်းကစားသမား3931အဖြစ်နဲ့ပါဝင်သရုပ်ဆောင်ပြီးတော့အခုအကောင်းဆုံးဇက်ဖို့မင်းသားဆုရရှိရာဖြစ်ပါတယ်။
Aromdaun Sarinul Sashil Saramira.
Netflix card told like the Athena Jesu Descamara, Menaji Oka. Did the Rizaka Jarajano Kutino, but tomorrow's own chain in it, Nato Dawe Lupian Jomi, Lupio Taraba. Squeak came Yotan Zaleha, Sudan, which is Damam Yazwa Yabodre, Kalironga Kazaki, Kazawerima, Wiyang Shimpian Bureau, showing in all at the bar, Social Yari, Kazawe Jamsipari. ဒီရုပ်တံဇာတ်လမ်းကတကမာလုံးအတိုင်းအတာနဲ့အကြီးကျယ်အောင်မြင်ပြီးတော့ Netflix online ရုပ်တံလမ်းရဲ့အအောင်မြင်ဆုံးမူရင်းရုပ်တံဇာတ်လမ်းဖြစ်သွားပါပြီ။ဒီနေ့ရွှေကမာလုံးစုချင်းမြင်ပွဲကတော့ဒီပွဲကိုစီစဉ်ခြင်းပါတဲ့ Hollywood နိုင်ငံသားသတင်းတောင်များအဖွဲ့အနေနဲ့လူအုပ်စုပေါင်းစုံပါဝင်တဲ့ဂုဏ်သိက္ခာရှိတဲ့မူဝါဒတွေမရှိသလိုအဲ့လူအုပ်စုပေါင်းစုံပါဝင်မှုလည်းမရှိဘူးလို့ဝေဖန်ခံရပြီးတော့ရုပ်ဆောင်အများကြီးနဲ့ Director တွေရုပ်ရှင်ထုတ်လို့ရေးစတူဒီယိုတွေကဒီအခမ်းအနားကိုမတက်ဘူးလို့အမြင့်ဆိုခဲ့ကြတာပါ။ရွှေကမာလုံးစုချင်းမြင်ပွဲကိုဒါရိုက်ထုတ်လွှင့်ပြသနေကြ MBC ရုပ်သံကလည်းဒီနေ့မပြပေးခဲ့ပါဘူး။ဒီနေ့စုချင်းမြင်ပွဲကလည်းတကပိတ်ကျင်းပခဲ့တာဖြစ်ပြီးတော့စုရရှိသူတွေကိုတော့လူမှုကွန်ရက်နဲ့ရွှေကမာလုံးစု website တို့ကနေပြီးတော့ကြေညာပေးခဲ့ပါတယ်ရှင်။ တချို့အောင်မြင်ကြကြခဲ့တဲ့ဗြိတိသျှရော့ကီတာအဖွဲ့ဖြစ်တဲ့ရိုလင်းစတုန်းစ်အဖွဲ့ကိုကွန်ပျူတာအနေနဲ့ဗြိတိသျှနိုင်ငံမှာသူတို့အဖွဲ့ဓာတ်ပုံတွေနဲ့တစ်စိတ်ကောင်းတစ်စုံထုတ်ဝေလိုက်ပါတယ်။ဒီနေ့မှာပဲဂီတာအဖွဲ့ထူထောင်မှုနှစ်60ပြည့်တဲ့ရိုလင်းစတုန်းစ်အဖွဲ့ရဲ့ဖျော်ဖြေပွဲဓာတ်ပုံတွေနဲ့တစ်စိတ်ကောင်းဆန်းတစ်ခုပါတစ်စိတ်ကောင်းအတွက်ထု ဟီတာသမားတွေ ဖြစ်တဲ့ Keith Richards နဲ့ Ronnie Wood ပြီးတော့ ကွယ်လွန်သွားတာမကြသေးတဲ့ Drum သမား Charlie Watts တို့ ကဘာတလွားလှည့်လည်ဖြော်ပြတဲ့ ဓာတ်ပုံတွေ ဖြစ်ပါတယ် Charlie Watts က မနစ်က အသက် 80 ရွယ်မှာ ကွယ်လွန်သွားခဲ့တာပါ 1969 ခုနှစ် ဇူလိုင်လ လန်ဒန် မြို့တော် Hyde Park ဥယျာဉ်ကြီးထဲက ဖျော်ဖြေပွဲက အစ 2019 ခုနှစ် ဩဂုတ်လ American ပြည်သူ New Jersey ပြည်နယ် East Rutherford မြို့မှာ ဖျော်ဖြေတဲ့ ပုံစံ ထည့်ထားပါတယ် နောက်ထပ်တစ်စိတ်ကောင်း 4 ခုကိုတော့ အချက် 4 တစ်ချက် အနေနဲ့ တက်တက် ထည့်ထားပြီးတော့ တစ်ဖွဲ့လုံးရဲ့ ပုံ 2 ခု သူတို့ ကဘာလက် ဖျော်ဖြေပွဲ ကြော်ညာ poster 2 ခုပုံတွေ ဖြစ်ပါတယ် Rolling Stone ဖွဲ့ဟာ 1962 ခုနှစ်မှာ စတင်တည်ထောင်တာ ဖြစ်ပြီးတော့ သူတို့ဖွဲ့ဟာကဘာမှာအောင်မြင်မှုအရာဆုံးတက်တဲ့အရှင်ဆုံး rock guitar ဖွဲ့တစ်ခုဖြစ်ပါတယ် ခံမှန်းကြီးတက်ပြားပေါင်းတန်း 240 ကျော်ရောင်းချခဲ့ရပြီးတော့ Grammy guitar ဆု 3 ဆုပါဝင်ဆုတွေလည်းအများကြီးရခဲ့တာပါ Britain နိုင်ငံမှာအခုလိုမျိုးတစိကောင်းထုတ်ပြီးတော့ဂုဏ်ပြုခံရတာ သူတို့အဖွဲ့က၄ဘွဲ့မြောက်ဖြစ်ပြီးတော့ သူတို့ရှိမှာတော့ Beatles, Pink Floyd နဲ့ Queen အဖွဲ့တို့ရှိပါတယ် သူတို့ရဲ့အခုတစိကောင်းတွေကိုတော့ ဇန်နဝါရီလ 20 မှာစပြီးတော့ရောင်းချပေးမှာဖြစ်ပါတယ်ရှင်
Took my crew to Japan, partied like Kardashians. Took my besties to LA, where the girls like to play. We put our hoodies on in Philly, where we started acting silly. Then we headed out to China, Taylor said that's where we find
us. The people are doing a lot of things. We do my best in the Nilanyan, and I'm an SC cinema, totally being a virus. ဒီသတင်းတော်ကိုရုပ်ရောသံရောအပြည့်အစုံကြည့်ချင်နေဆိုရင်ရုပ်မြင်သံကြားမှာစနေနေ့ထုတ်လွှင့်တဲ့ VOA Passion TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အွန်လိုင်းမှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော်။မိတ်တနာကျော်စီစဉ်တင်ဆက်တဲ့တက်တိုင်အောင်သတင်းလောအစီအစဉ်ကိုနားဆင်ကြကြရတာပါခင်ဗျာ။ VOA အမေရိကန်တန်ကနေတင်းလာနေညပိုင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေပါတယ်။ဒါ့အပြင်ဒီနေ့အပြည့်အညွန်ပိုင်းကိုအီးမေးလ်ကတင်ဝေဘန်အကြံပေးတင်ကြရတယ်ဆိုရင်တော့ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကပမ်မစ်@voanews.comဖြစ်ပါတယ်ခင်ဗျာ။တင်းနေနေအတွက်အစီအစဉ်တွေအဆုံးမသတ်ခင်မှာအခုနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုဦးတမောင်တန်းကတင်ပြပေးပါဦးမယ်ခင်ဗျာ။
ကုလသမဂ္ဂရွေးမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကုစလဲနိုလင်းဟေဇာဟာထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာကိုဘန်ကောက်ကဆွာအိမ်တော်မှာဒီကနေ့ဇန်နဝါရီလ19ရက်နေ့ကတွေ့ဆုံခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေဆိုးဝါးသွားမဲ့အရေးကိုကာကွယ်ဖို့ဝန်ကြီးချုပ်မှာအရေးကြီးတဲ့အခမ်းအနားရှိပါတယ်လို့နိုလင်းဟေဇာကထိုင်းဝန်ကြီးချုပ်ကိုပြောခဲ့တဲ့အကြောင်းထုတ်ပ
ထိုင်းနိုင်ငံရဲ့အကူအညီကိုရရှိဖို့အတွက်ကုလသမဂ္ဂထုတ်ကိုယ်စားလှယ်ဟာထိုင်းဝန်ကြီးချုပ်နဲ့တွေ့ဆုံခဲ့တာပါ။နော်ဝေးနည်းပညာကုမ္ပဏီကြီးဖြစ်တဲ့တယ်လီနော့ကမြန်မာနိုင်ငံမှာရှိတဲ့ဖုန်းနဲ့ငွေပဲလို့ရတဲ့သူ့ရဲ့ဝေးဗ်မနီအစုရှယ်ဟာ90%ကိုယူမအစုကိုဒေါ်လာ90သုံးသန်းနဲ့ရောင်းချဖို့သဘောတူလိုက်ကြောင်းကုမ္ပဏီတစ်ခုကဒီကနေ့ပူတွဲထုတ်ပြန်ပါတယ
မြန်မာနိုင်ငံမှာလွန်ခဲ့တဲ့26လနှစ်အရွယ်အိုမီကရွန်ကိုဗစ်-19ရောဂါပိုကူးစက်မှု၄၂ဦးတွေ့ရှိခဲ့တဲ့အကြောင်းစစ်ကောင်စီကြမ်းမာရေးဌာနကဒီကနေ့ညကြေညာချက်မှာထုတ်ပြန်ခဲ့ပါတယ်။အခုတွေ့ရှိသူတွေကချောက်ဦးဟာ36ဦးဟာမြန်မာနိုင်ငံသားတွေဖြစ်ကြပြီးကျန်6ဦးကတော့နိုင်ငံသားတွေဖြစ်ကြပါတယ်။တာတော့ပြည်ပေတိုင်းဒုံးကျည်နေစင်ကိုပြုံးရမျိုးတော့၄စိတ်ကနေတနည်းအားဖြင့်န
ဒီနေ့ကျွန်တော်တို့ကပြောပါမယ်အနည်း 42 ကီလိုမီတာသွားနိုင်တဲ့အကြောင်းတော်ကိုရီးယားစီဥကျုပ်များပူးတွဲအဖွဲ့ကထုတ်ပြန်ပါတယ်။နောက်ဆုံးရရှိထားတဲ့သတင်းကျဉ်းချုပ်ကိုဦးတမောင်တန်းကတင်ပြပေးခဲ့တာပါခင်ဗျာ။ ตอนนี้เราคุณน้าสิงห์นี่จะอะไรกันหรอฟิวเนี่ยมาบ้านซีซีเนี่ยตอนนี้ลานี่ยาบ้านทุเรียนจะดีพี่ป่าเลยดิกนี่ยาตัวซีซีทุเรียนมุกันหรอมาสู้มุมพี่บีโร่สับปะรดสายนี่ยูปะรดสายนี่อินจิเนียร์กันหรอเอลซันตูสเนี่ยปีเจเอลิโอตูพี่จ้าป่าเลยจนเราก็จะส่งอะไรมาขมยาตอนนี้มีอะไรดีกว่าเนี่ยมาปีดูปีตาอาลงเบียร์เนี่ยขัดเต็งกินวิบีโร่ลูอินสันนารีเนี่ยซ่งพี่วานี่ยาบ้านซีขมยา
This program has come to you from the Voice of America, Washington.